ဝါဘင်္ဂလာပြည်နေ့ခရစ်နှစ်2004ခုနှစ်ဩဂုတ်လ30ရက်တနင်္လာနေ့နေ့နှစ်နာရီ10မိနစ်အချိန်မှာစကိုင်းတောင်မြို့ရွှေစည်တီသာသနာ့ရှိတာတွင်ရှိဓမ္မယုံတွင်၌ဟောကြားတော်မရဏတတိဘာဝနာတရားတော်တရားနာမည်ကမရဏတတိဘာဝနာတရားတော်ဘာတရားလဲဆိုရင်မရဏတတိဘာဝနာတရားတော်ဆိုတာမြန်မာလိုပြန်လို့ရှိရင်တော့တည်ခြင်းတရားကိုအောက်မေ့ခြင်းလို့ဒီလိုပဲပြန်ရပါမယ်အဲ့တော့တည်ခြင်းတရားကိုအောင့်မေ့ခြင်းလို့ခေါ်ဆိုနိုင်တဲ့ဒီမရဏတတိဘာဝနာတရားကိုဘာဖြစ်လို့ခေါ်ရတာလို့မေးရင်လွန်ခဲ့တဲ့ဝါပေါင်းဝါဇိုလပြည့်ကျော်10ရက်နေ့ကဘုန်းကြီးတို့ကြောင်းမှာလည်းကိုရင်တပါးမြင်ငယ်ရွယ်ရွယ်နဲ့ပြန်တော်မူသွားတာနဲ့ဆက်ပြီးတော့ဒီတရားကိုယခုတလို့မှနှလုံးသွင်းမိတဲ့အတွက်ယနေ့ရွှေစည်တီသာသနာ့ရိပ်သာအတွင်းမှာလာရောက်ပြီးတော့တရားအားထုတ်နေတဲ့ယောဂီသူတော်စင်များလာရောက်ပြီးတော့တရားနာယူတဲ့ယောဂီသူတော်စင်များလည်းပဲဒီတရားကိုမတွေ့ကြခြင်းပဲလို့နောက်ဆုံးတွေ့နေရပါဘူး။ဒါကြောင့်မို့မြတ်စွာဘုရားကမြစ်စိတ်တစ်ခုမှာဆင်းမှုရစိတ်ကမ်းများစွာရှိတယ်လို့ပဲနိဗ္ဗာန်ရောက်ဖို့အတွက်တရားပေါင်းများစွာဟောတဲ့ထဲကယနေ့မရဏတတိဘာဝနာဆိုတဲ့ဒီတရားကိုရွေးချယ်ပြီးတော့ဟောခဲ့ပါပဲ။အဲ့တော့တချို့ကမေးစရာရှိတယ်ပေါ့။တည်ခြင်းသဘောတရားဆိုတာရှင်ဘုရား။ဒီလိုလိုလောကီအရှင်မှာမင်္ဂလာမရှိတဲ့တရားပဲ။တေတယ်ဆိုတဲ့တရားဟာလောကီအရှင်မှာကြားလိုက်လျက်ရှိမနှက်ခင်မှာကြားလို့ရှိတယ်ပဲမင်္ဂလာမရှိလိုက်တာဒီလိုပဲပြောဆက်မဲ့ပြကြ။ဘယ်ချိန်မှာပဲကြားကြဒီတည်ရင်ဟာမကောင်းတဲ့တည်ရင်အမင်္ဂလာတည်ရင်လို့လူတွေကယူကြတယ်။ဘာဖြစ်လို့ရှင်ဘုရားကဒီတရားကိုခေါ်ရတာလဲလို့မေးစရာရှိတယ်။လောကရဲ့အရှင်နဲ့ဖျားရှင်ရဲ့အရှင်ဟာတချို့နေရာတွေမှာတော်တော်ကြီးကိုပဲဆန့်ကျင်နေတာတွေ့ရပါဘူး။လောကီလူပေါင်းကဘလို့တွေ့ကြတော့ဆိုတော့မနှက်အိယာကလင်းပြီဆိုလို့ရှိရင်အိယာထလို့ရှိရင်အစင်းလေးလှလှပပလေးမြင်ရရင်ဩယနေ့တော့မင်္ဂလာရှိလိုက်တာလို့ဒီလိုပြောကြပါဘူး။ကြံလည်းပဲကြံကြပါဘူး။နောက်ပြီးတော့အိယာကထားလိုက်လို့ရှိရင်ကောင်းပြီဆိုတဲ့တချင်းတန်လေးတွေတာတာရရတန်လေးတွေကြားလိုက်ရလို့ရှိရင်မင်္ဂလာရှိလိုက်တာလို့လောကလူပေါင်းကဒီလိုပဲဆွေးမြေ့ယူဆကြပါဘူး။မနှက်လဲလို့ရှိရင်ပန်းလေးတွေမွေးလိုက်ရလို့ရှိရင်ပန်းနံလေးတွေသင်းနေလို့ရှိရင်လည်းမင်္ဂလာ။အင်မတန်မှကောင်းပြီဆိုတဲ့စားတောက်လေးတွေကိုစားလိုက်ရရင်လည်းမင်္ဂလာ။အင်မတန်မှတွေ့ကြည့်ကောင်းတဲ့အဝတ်စားလေးတွေဝတ်လိုက်ရရင်လည်းမင်္ဂလာလို့လောကီလူပေါင်းကဒီအာယုံ၅ပါးကာမဂုဏ်တရားနဲ့ဆက်ပြီးတော့ကောင်းပြီဆိုတာတွေကိုမင်္ဂလာလို့ယူဆကြပါဘူး။ဒါပေမဲ့လို့မြတ်စွာဘုရားရှင်ရဲ့အာလုံးသောပရိသတ်တွေလည်းပဲကျက်ဖူးနေတဲ့မင်္ဂလာတုံးဆိုတာဒီပါဠိတော်တွေကနေယူပြီးတော့ပရိကြီးဆက်တဲ့တုတ်တွေမှာလာပြီးတော့ထည့်တဲ့မင်္ဂလာတုံးဆိုတာရှိတယ်။အဲ့တော့မင်္ဂလာတုံးမှာဘယ်လိုရှိတယ်ဆိုတော့ဒေတိတံဒေဝဒေဝိနတပ္ပပါပဝိနာတနံတပ္ပပါပဝိနာတနံလုံးစုံသောအကုသိုလ်တရားတွေကိုပယ်ဖြတ်ပြီးတတ်သောမင်္ဂလာတရားရဲ့ဝိသေသနာမှာတပ္ပပါပဝိနာတနံကိုယ့်ရဲ့စိတ်ဓာတ်ထဲမှာအကုသိုလ်တရားတွေကင်းပြဲပြီးတော့ကုသိုလ်တရားတွေစီပင်ပြီးတော့တိုးပွားလာတယ်မြတ်စွာဘုရားကဒါမင်္ဂလာတရားပဲလို့ဒီလိုပဲယူဆပါတယ်ဥပမာအားဖြင့်ဒီမနဲ့လဲလာလို့ရှိရင်မျက်လုံးနှလုံးပွင့်မယ်ဆိုရင်ပန်းလေးတွေရဲ့အနံလေးတွေသင်းပြီးတော့ကိုွေးနေတာကိုတယောက်သောပုဂ္ဂိုလ်ကဟာပန်းနံလေးရဲ့မွေးလိုက်တာဆူဆိုင်လို့ကောင်းလိုက်တာဆိုပြီးတော့သူ့ရဲ့တန်တန်မှာဒီပန်းလေးကိုဆူဆိုင်လိုက်တဲ့အတွက်ဒီပန်းလေးပေါ်မှာတက်မှတ်တဲ့ဒီခန္ဓာယုံပေါ်မှာတက်မှတ်တဲ့လောဘတွေဖြစ်ပြီးဆိုရင်မြတ်စွာဘုရားကအဲ့ဒါဟာအမင်္ဂလာပါပဲတဲ့ဘာဖြစ်လို့လဲဆိုတော့သူ့တန်တန်မှာဒီပန်းကိုအကြောင်းပြုပြီးတော့ပန်းနံကိုအကြောင်းပြုပြီးတော့အကုသိုလ်တွေလောဘတွေဖြစ်သွားတာဒါအမင်္ဂလာတရားပဲတယောက်သောမျိုးသားမျိုးသမီးကြတော့ဒီလိုမျိုးပန်းနှံလေးကိုဆူဆဲလိုက်ရပြီဆိုရင်ဩမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလောကမှာအင်မတန်တင့်တယ်တော်မူတဲ့ရုပ်အဆင်းအပြင်ရောအတန်အားဖြင့်ရောအလုံးမြတ်စွာဘုရားအတူမရှိတဲ့ပုဂ္ဂိုလ်မြတ်ကြီးဟ
ဟောဒီအင်မတန်ကောင်းမြတ်တဲ့ပန်းလေးနဲ့မြတ်စွာဘုရားကိုပူဇော်လိုက်ရရင်ကောင်းပါလို့တယောက်တည်းပုဂ္ဂိုလ်ကသွားတွေးပြီးဆိုရင်လေအဲ့ဒီပန်းနံလေးကိုကြောင်းပြုပြီးတော့အဲ့ဒီမျိုးသားတို့တမီးမှာကုသိုလ်စိတ်တွေဆက်မပြတ်ဖြစ်သွားပြီးအကုသိုလ်တွေမဖြစ်တော့အဲ့ဒီလိုမြတ်စွာဘုရားကိုတူချင်းတန်းကျင်တဲ့စိတ်တွေပူဇော်ခြင်းနဲ့စိတ်တွေဖြစ်ပြီးဆိုရင်အဲ့ဒီပန်းနံလေးဟာအဲ့ဒီပုဂ္ဂိုလ်အတွက်ဒီပန်းနံကိုကြောင်းပြုပြီးမင်္ဂလာဖြစ်သွားတယ်တဲ့ဒါကြောင့်မြတ်စွာဘုရားရဲ့ငင်ကမြို့သားတို့တမီးတယောက်တန်တယ်မှာဒီအာယုကိုကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်ပြီးဆိုရင်ဘလောက်လဲကောင်းကောင်းအဲ့ဒါကိုအမင်္ဂလာလို့ဒီလိုပဲခေါ်ပါတယ်အဲ့တော့ထီပေါက်တာပဲကြည့်ကြည့်ပေါ့တချို့ပုဂ္ဂိုလ်တွေထီပေါက်လို့ရှိရင်ဒီထီပေါက်လို့ရှိရင်ငါဘလို့ခံစားမယ်ဘာတွေဝဲမယ်ငါသားသမီးတွေအတွက်စီးစင်ဥစ္စာတွေဘလို့တုံးချလိုက်မယ်ဆိုလို့တွေးလိုက်လို့ရှိရင်ထီပေါက်တာကိုကြောင်းပြုပြီးတော့အကုသိုလ်တွေတန်းကျင်ဖြစ်ပြီးဆိုရင်အဲ့ဒီထီပေါက်တဲ့တဲ့ရန်နဲ့အမင်္ဂလာဖြစ်သွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ထီပေါက်တာကိုကြောင်းပြုပြီးတော့ဩတန်တရာကြီးကငါဆင်းရဲခဲ့တယ်ခုတော့ကံကောင်းထောက်မှလို့ပေါက်ရတယ်အဲ့တော့ဒီငွေဒီကိုငါယတနာသုံးမနဲ့ဆက်ပြီးတော့ပူဇော်မယ်လို့ဒီလိုပူဇော်ခြင်းနဲ့စိတ်တွေဖြစ်ပြီးဆိုရင်ဒီတီပေါက်တာဒီတဲ့ရင်မင်္ဂလာပဲဖြစ်တယ်တဲ့ဒါကြောင့်မို့လောကလူပေါင်းယူဆတဲ့မင်္ဂလာတရားနဲ့မြတ်စွာဘုရားယူဆတဲ့ပေါ်ကြတော်မူတဲ့မင်္ဂလာဆိုတဲ့တစ်ခါတည်းအင်မတန်မှဆန့်ကျင်ပန်ဖြစ်ပါတယ်ယခုလည်းပဲဘုန်းကြီးကမရဏတတိဘာဝနာတည်ခြင်းတရားကိုဟောပြီးဆိုရင်ဩဒီတည်ခြင်းတရားကိုမြတ်စွာဘုရားကနှလုံးသွင်းမှုဟောခဲ့တယ်ဒီတေချင်းတရားငါတို့ရဲ့အိမ်မှာလည်းပဲဟိုးတုန်းကလည်းပဲကြုံနေပြီယခုလည်းပဲကြုံမာနေနေဖြစ်နေတချို့လည်းပဲကြုံနေဖြစ်နေတယ်အဲ့တော့မတည်ခင်မှာငါအတွက်အင်မတန်ကောင်းမြတ်တဲ့ဒါနသီလတွေယခုလိုတရားအာထုံမှုတွေကိုမတည်ခင်ကလုံးဝဖြစ်မယ်လို့ဒီတရားကိုနားယူပြီးတော့အဲ့ဒီလိုနှလုံးသွင်းပြီးဆိုရင်လည်းအဲ့ဒီယောဂီပန်တန်မှာမင်္ဂလာတရားကြီးပြည့်သွားတယ်မင်္ဂလာတွေတိတ်ဖြစ်သွားတယ်ဒီလိုမှမဟုတ်ဘဲနဲ့ဒီတရားကိုနာယူပြီးတော့အိုးတရားကလည်းတေချင်းတရားကြီးပေါ်လိုက်တာကြောက်စရာကောင်းလိုက်တာငါမြင့်ဒီတရားကြီးနာတာကြက်သိမ်းထားလိုက်တာစသည်ဖြင့်တရားကိုနာယူပြီးတော့ကြောက်ရွံ့မှုတွေဖြစ်သွားတယ်ဆိုရင်လည်းပဲဒေါသတွေဒေါမနတတွေဖြစ်တဲ့အတွက်အဲ့ဒီယောဂီတန်တန်မှာအမင်္ဂလာဖြစ်တယ်တဲ့ဒါကြောင့်မင်္ဂလာဖြစ်ခြင်းမဖြစ်ခြင်းဆိုတာကိုယ့်ရဲ့နှလုံးသွင်းပေါ်မှာမူတည်ပါတယ်ဒါကြောင့်မို့ဘာပဲဖြစ်ဖြစ်ပေါ့ယောနိတော်မနတိကာရနှလုံးသွင်းကောင်းလို့ရှိရင်အားလုံးကမင်္ဂလာတရားတွေဖြစ်နိုင်တယ်တဲ့လမ်းသွားလို့ရှိရင်ခလုတ်တိုက်တယ်ဒီခလုတ်တိုက်တာကိုကြောင်းပြုပြီးတော့ငါတိုက်တယ်လို့သူများတွေလည်းမတိုက်ပါစေနဲ့ဆိုကောက်ပြီးတော့ဖယ်တယ်အဲ့ဒီမျိုးသားမျိုးမျိုးမှာမင်္ဂလာရှိသွားတာဒီလိုမှမဟုတ်ဘဲနဲ့ခလုတ်တိုက်တာကိုကြောင်းပြုပြီးတော့ငါကန်ပြီးတော့ဆဲနေလို့ရှိရင်လည်းဒီပုဂ္ဂိုလ်ဟာခလုတ်တိုက်တာကိုကြောင်းပြုပြီးအကုသိုလ်တွေတန်းစီဖြစ်တော့အမင်္ဂလာဖြစ်သွားတာပဲတဲ့ဒါကြောင့်မို့မင်္ဂလာအမင်္ဂလာဆိုတာဒီပုဂ္ဂိုလ်ရဲ့တန်တန်မှာကုသိုလ်စိတ်အစဉ်တန်းနေဖြစ်ရင်ဒါမင်္ဂလာရှိတာဒီလိုမှမဟုတ်ဘဲနဲ့အာယုန်ဒီဘလောက်လောက်ကောင်းကောင်းအကုသိုလ်တွေဖြစ်ပြီးဆိုရင်ဒီမျိုးသားမျိုးသမီးရဲ့တန်တန်ဒီယောဂီရဲ့တန်တန်မှာအမင်္ဂလာတွေဖြစ်သွားပြီလို့ဒီလိုယူဆလို့ရပါဘူးမြတ်စွာဘုရားလည်းပဲဒီမရဏတတိဘာဝနာကိုကမ္မထမ်းသေးစေတယ်မှာထည့်ပြီးတော့ဟောကြားတယ်။တခါတခါမှလည်းစဉ်းစားကြည့်ဖို့အမင်္ဂလာသာဖြစ်ရုံးထုံးစံရှိရင်မင်္ဂလာမရှိတဲ့တရားလေးမြတ်စွာဘုရားကဘာဖြစ်လို့ဟောကြားပါမလဲ။အဲ့တော့အာလုံသောတတ္တဝါတွေအကျိုးရှိလို့နိဗ္ဗာန်တည်းရောက်စေတတ်လို့ဒီတရားကိုဟောတယ်လို့ဒီလိုသဘောပေါက်ပါဘူး။အဲ့တော့မြတ်စွာဘုရားကဘယ်လိုဟောတယ်ဆိုတော့မြတ်စွာဘုရားခါတစ်ပါးမှာနာတိကရွာဆိုတဲ့ဆွေတော်မျိုးတို့ရဲ့ရွာအုတ်တိုက်ပြတ်တဲ့ကြောင်းမှာတရင်သုံးတော်မူတဲ့အချိန်မှာယဟန်ဒီကိုဟောကြားတော်မူခဲ့ပါတယ်။ဘလို့ဟောတော်ဆိုလို့ဒီတေချင်းသဘောတရားနဲ့ဆက်ပြီးတော့ဘလောက်များပွားများကြတယ်ဘလောက်များတတိယကြတယ်လို့ရက်စွာကြတာ။မရဏတတိပိတ်ကဝေဘာဝိတာဘူလီကတာမဟဗလာဟောဒီမာနိတန္တာအမတောကရာအမတပရိယောသနာဘိကဝေမဘုနိဗ္ဗာန်လူလာမြို့သားမြို့သမီးတို့မရဏတတိသိခြင်းသဘောတရားကိုအောင်မြင်ခြင်းဆိုတဲ့မရဏတတိဘာဝနာကိုဘာဝိတာပုလိကတာကျင့်ကြံများစွာပွားများသည့်ရှိသောမဟာဗလာအင်မတန်အကျိုးတွေကလည်းများလာပါပြီ။မဟာနိတန္တာအကျိုးအာနိသင်တွေကလည်းပြောပြရမကုန်နိုင်လောက်အောင်များပြားလာပါပြီ။အာမတောကရာနိဗ္ဗာန်ရဲ့ထောက်တရားဖြစ်ပါပြီ။အာမတာပရိယောသနာနိဗ္ဗာန်ဟူသောအဆုံးရှိပါပြီ။ဤတိသူဘဂဝါသုံးလောကတောတာရှင်တော်မြတ်ဗျာတိအဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်မြတ်စွာဘုရားကအဲ့ဒီနာတိကာရွာအုတ်တိုက်ပြတ်တဲ့မှာတရင်သုံးလုံးယဟန်တော်တွေမိန့်တော် ယဟန်တော်ဒီကိုမိန်တော်မူရဲ့ပဲတရားဒဂမတွေကိုမိန်တော်မူပြီးသားဖြစ်သွားပါပါမတ်ဖို့နိဗ္ဗာန်လိုလားလူသားလူသမီးတို့တဲ့ယဟန်တို့တဲ့ဟောဒီမရဏတတိတေခြင်းဆိုတဲ့သဘောတရားကိုလူတိုင်းကလည်းပဲမလို့ခြင်းကြောင့်မလို့ခြင်းပေမဲ့လို့လူတိုင်းတွေ့ဆုံနိုင်တယ်ဟောဒီမရဏတတိတေခြင်းကိုအောက်မေ့ခြင်းဆိုရယ်မရဏတတိဘာဝနာကိုပွားများအားထုတ်လို့ရှိရင်မဟာဗလာဟောဒီမဟာနိတန်သာတဲ့အကျိုးတွေကတိတ်ပြီးတော့ကြီးမာတယ်တဲ့ဘလောက်ကြီးကြီးမာလို့ဆိုတော့အမတောကရအမတပရိယောသနာတဲ့နောက်ဆုံးနိဗ္ဗာန်ကြီးဥပနိဒိရဲ့တတိနဲ့ကျေစုပြုနိုင်တယ်တဲ့နိဗ္ဗာန်ကြီးရောက်စေနိုင်တယ်တဲ့ဘာဝေဒါနောတုံမေဘိကဝေမရဏတတိဘိကဝေမဘုနိဗ္ဗာန်လိုလားလူသားလူသမီးတို့တုံမေသင်တို့သည်မရဏတတိမရဏတတိကိုမရဏတတိတည်ခြင်းတရားကိုဖန်ဖန်အောင်မေ့ခြင်းကိုဘာဝေထာနူပွားများအထောက်ကြပါသလားတဲ့အဲ့ဒီလောက်ကောင်းမြတ်တဲ့မရဏတတိဘာဝနာတရားကိုယဟန်နူတဲ့သင်တို့အားများအထောက်ကြရလားလို့ယေဇောဘုရားကသူ့ရဲ့ယဟန်ပရိသတ်မှုရှိတဲ့ပရိသတ်ကြီးကိုမေးတော်မူခဲ့ပါတယ်အဲ့တော့ယဟန်တပါးကဘလို့လျှောက်တော့ဆိုတော့ယေဇောဘုရားတဲ့ဘုရားတပည့်တော်အထောက်ပါတယ်ဘလို့အောင့်မေ့တော့ဆိုတော့တပည့်တော်ကတေခြင်းတတော်တရားကိုအောင့်မေ့မိပါတယ်ဘလို့တော့ဆိုတော့အဟောဝတဟံရတ္တိန်တိဝံစီဝေယံနဲ့ဩငါဟာဟောဒီတနေ့တညင့်လို့ခေါ်တဲ့24နာရီအတွင်းမှာအသက်မတည်ပဲနဲ့အသက်ရှင်နေခဲ့လို့ရှိရင်ကောင်းပါပဲတဲ့မတည်ခဲ့လို့ရှိရင်အသက်ရှင်နေခဲ့ရင်ကောင်းပါပဲဘာဖြစ်လို့လို့ဆိုတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အဆုံးအမတွေကိုငါလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုငါအားထုတ်မယ်ဆိုပြီးတော့ဒီလိုအဲ့ဒီလိုပွားများပါတယ်တနေ့တညင့်ဆိုတဲ့24နာရီအတွင်းမှာငါမသေးလို့ရှိရင်ကောင်းပါအဲ့ဒီအတွင်းမသေးလို့ရှိရင်အသက်ရှင်နေလို့ရှိရင်ယေရှုဘုရားဟောကြားတဲ့တရားတွေကိုလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုငါကျူးစာအားထုတ်မယ်လို့ဒီလိုတော့တည်ခြင်းသဘောတရားကိုအဲ့ဒီလိုဆင်ခြင်ပါတယ်ဗျာလို့ရှောက်ဒုတိယယန်ကဘာတက်ရှောက်ရှောက်ရှောက်မြတ်စွာဘုရားတပည့်တော်ကတော့အဟောဝတံတိဝတံစီဝေယံတပည့်တော်ကတနေ့တည်းမဟုတ်ပါဘူးတဲ့24နာရီမဟုတ်ပါဘူးတနေ့12နာရီလောက်အသက်ရှင်ရရင်ငါကောင်းပါပဲဒီ12နာရီအတွင်းမှာမသေးသေးနဲ့အသက်ရှင်နေရလို့ရှိရင်တော့ငါမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတွေကိုနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်တတိပဋ္ဌာန်အကျင့်မြတ်တွေကိုငါကျင့်ကြံကြိုးကိုအားထုတ်မယ်လို့တပည့်တော်ကတော့အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့ဒုတိယယန်တော်ကတရက်လို့ခေါ်တဲ့12နာရီအတွင်းမှာမသေးလို့ရှိရင်တော့အာထုံမယ်လို့ဒီလိုဆင်ခြင်ပါတဲ့ပထမယန်တော်ကတော့တနေ့တညင့်လို့ခေါ်တဲ့24နာရီအတွင်းမှာမသေးလို့ရှိရင်ကောင်းပါပဲဆိုပြီးတော့ဒီလိုဆင်ခြင်အာထုံတဲ့နောက်တတိယယန်တော်ကဘာလို့ဆိုတော့ညနေတနေ့ထဝနေ့တည်းတဲ့အဟောဝတ္တံဥပတာတိဝတံစီဝေယံတဲ့ငါကတော့အဲ့ဒီလို12နာရီတနေ့မဟုတ်ဘူးတဲ့12နာရီရဲ့တနေ့ရဲ့တဝက်6နာရီလောက်အသက်ရှင်ရရင်ကောင်းပါပဲတဲ့အဲ့ဒီလို6နာရီလောက်အသက်ရှင်လို့ရှိရင်မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေကနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဋ္ဌာန်တရားအချင်းမြတ်တွေငါကျင့်ကြံကြိုးကိုအားထုတ်မယ်လို့ဘုရားတတိတော်ကတော့အဲ့ဒီလို조사အားထုတ်ပါတယ်တတိယယဟန်တော်ကနေ့ရက်ထက်ဝက်ဖြစ်တဲ့6နာရီလောက်အသက်ရှင်လို့ရှိရင်ကောင်းပါပဲဒီအတွက်မသေးရင်ကောင်းပါပဲလို့တပည့်တော်ကတော့ဒီလိုအားထုတ်ပါတယ်ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့ရှောက်တယ်ညနေတနေ့ထက်ဝက်နေ့ဒီတစ်ချိန်ရွေးစားတဲ့စတုထယဟန်ကဘလို့ရှောက်တော့ဆိုတော့မြတ်စွာဘုရားတဲ့တပည့်တော်ကတော့အဲ့ဒီလောက်ထိမတောင့်တမိပါဘူးမြတ်စွာဘုရားတဲ့အဟောဝတံစီအဟောဝတံတရံတရံစီဝေယံယတရံတရံဧကပိဏ္ဍပတံပုံစာမိတဲ့တပည့်တော်ကတော့ထမင်းတစ်ချိန်စားတာ15မိနစ်လောက်ပါမြတ်စွာဘုရားတဲ့ထမင်းတစ်ခါစားအတွင်းမှာငါမသေးလို့ရှိရင်ကောင်းပါပဲအဲ့ဒီလိုထမင်းတစ်ချိန်စားတဲ့အတွက်မသေးဘူးဆိုလို့ရှိရင်ငါထမင်းစားရင်လည်းပဲမြတ်စွာဘုရားရဲ့အဆုံးအမတွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဋ္ဌာန်အကျင့်မြတ်တွေကိုငါအားထုတ်မယ်ဆိုပြီးတော့တတိတော်ကတော့အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားဆိုပြီးတော့အဲ့ဒီစတုထယံကအဲ့ဒီလိုလျှောက်တယ်နောက်ပင်စမယံကဘယ်လိုလျှောက်တော့ဆိုတော့တခြင်းရေစားထဝက်စားနေတဲ့အဟောဝတံတရံတရံစီဝေယံယတံတရံဥပဒပိဏ္ဍပတံပုံစာမိတဲ့မြတ်စွာဘုရားတဲ့တပည့်တော်ကတော့အဲ့ဒီလိုရှေ့ရရန်တဲ့လောက်ကြီးအချိန်လေးမအောင်မေ့ပါဘူးတဲ့တပည့်တော်ကထမင်းစားတာထက်ဝက်စားတာ ဒီ10မိနစ်9မိနစ်လောက်ကြာရရကြာမှာပေါ့အဲ့ဒီလိုထမင်းတစ်ချိန်စားတဲ့ကောင်မှာထဝက်အချိန်လောက်လေးအသက်ရှင်ရရင်ကောင်းပါပဲအဲ့ဒီလိုအသက်ရှင်ရလို့ရှိရင်ငါမြတ်စွာဘုရားတရားတော်တွေနှလုံးသွင်းပြီးတော့မဘုနိဗ္ဗာန်ရောက်ကြောင်းအကျင့်ကြီးကျင့်မယ်လို့တပည့်တော်အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားဆိုပြီးတော့ပင်စမယဟန်တော်ကလျှောက်နောက်သတ္တမမြောက်ယဟန်တော်ကဘလို့လျှောက်တယ်ဆိုတော့ဒီလိုထဝက်စားတယ်မဟုတ်ဘူးတဲ့အဟောဝတ္တံဇီဝေယံအဟောဝတ္တံတရံတရံဇီဝေယံယတံတရံသတ္တရောပင်စအာလောပိသင်္ခါရိတဝါယေသောဟရာမိတဲ့မြတ်စွာဘုရားတဲ့တပည့်တော်ကတော့အဲ့လောက်ကြည့်မဟုတ်ဘူးတဲ့ဟောဒီသမင်းလုတ်လေးလုတ်ငါးလုတ်လောက်စားနေတဲ့အချိန်တွင်မှမသေးလို့ရှိရင်ကောင်းပါပဲအဲ့ဒီလိုလေးငါးလုတ်စားနေတဲ့အချိန်တွင်မသေးလို့ရှိရင်တော့အသက်ရှင်နေခဲ့ရင်တော့ငါမြတ်စွာဘုရားရဲ့ဆုံးမတွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဒံအကျင့်တွေငါကြိုးစားအားထုတ်မယ်လို့တပည့်တော်ကတော့အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့အဲ့ဒီသတ္တမမြောင်ယဟန်တော်ကလေးငါးလုတ်အတွင်းမှာမသိရင်ကောင်းပါပဲသိလဲသိနိုင်တယ်ဒီလေးငါးလုတ်စားနေတဲ့အချိန်မှာမသိရင်တော့ငါယဟန်တရားကိုဒီအတွင်းမှာပဲအားထုတ်မယ်လို့ဒီလိုပွားများတယ်အဲ့တော့နောက်ဆုံးသတ္တမယဟန်တော်ခုနှစ်ပါးမြောင်ယဟန်တော်ကဘယ်လိုလျှောက်လဲတော့အဟောဝတ္တံတရံတရံဇီဝေယံယတံတရံဧကံအာလောပံသင်္ခါရိတဝါဣဇောဟရာမိတဲ့မြတ်စွာဘုရားတဲ့တပည့်တော်ကတော့လေးငါးလုတ်ထိမမျော်လင့်ပါဘူးဟောဒီထမင်းလေးတစ်လုတ်စားနေတဲ့အချိန်တွင်မှမသေးခဲ့လို့ရှိရင်ငါကောင်းပါပဲဟောဒီထမင်းတစ်လုတ်စားနေတဲ့အချိန်တွင်မှပဲမသေးလို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းပြီးတော့ဟောဒီတစ်လုတ်စားနေတဲ့အချိန်တွင်မှပဲတတိပဒံတရားတွေရှုမှတ်ပြီးတော့ကိုယ့်ရဲ့လုံးတဲ့လုံးထိုက်တဲ့ကိစ္စတွေကငါပြနိုင်ပါပဲလို့တပည့်တော်ကတော့အဲ့ဒီတစ်လုတ်စားတဲ့အချိန်တွင်တောင်းမှမရဏတတိဘာဝနာပွားပါတယ်မြတ်စွာဘုရားလို့ရှောက်နောက်ဆုံးဖြစ်တဲ့ရှစ်ပါးမြောက်ယဟန်ကြတော့ဘလို့လျှောက်တယ်ဆိုတော့အဟောဝတ္တံတရံတရံဇီဝေယံယတံတရံအတ္တတိတဝါဝါပတ္တတိတာမိပတ္တတိတဝါဝါအတ္တတိတာမိတဲ့တပည့်တော်ကတော့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားတဲ့ငါလေးတဲ့အသက်ကိုရှူပြီးတော့ရှူလိုက်တဲ့အချိန်တွင်းနဲ့အသက်ပြန်ပြီးတော့ထုတ်လိုက်တဲ့ရှိုက်လိုက်တဲ့အချိန်တွင်းမှာဒီလိုရှူရှာရတဲ့လေးမှာအသက်ရှင်ခဲ့ရင်ကောင်းမှာမသိရင်ကောင်းမှာအဲ့ဒီလိုဆိုလို့ရှိရင်ဒီလိုရှူရှာရတဲ့လေးမှာပဲတတိပဒံတရားတွေကိုကြိုးစားအားထုတ်ပြီးတော့ငါလုံးတဲ့လုံးထိုက်တဲ့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဒံအကျင့်မြတ်တဲ့ငါကြိုးစားအားထုတ်မယ်လို့ဖျားတပည့်တော်ကတော့ဒီလိုနှလုံးသွင်းမိပါတယ်မြတ်စွာဘုရားဆိုတော့အဲ့ဒီလိုယဟန်တော်ရဲ့ရှစ်ပါးရှိတယ်အဲ့တော့မြတ်စွာဘုရားကဗာမိတ်တော်လို့ဆိုတော့ရှစ်ချောက်ပါပါအပမတဝိဟရန္တိယဟန်တို့တဲ့သင်တို့ကတယောက်တော်ပုဂ္ဂိုလ်ကတနေ့နဲ့တရက်ဆိုတဲ့24နာရီအသက်ရှင်ကောင်းပါပဲဒီအတွက်မတည်ရင်ကောင်းပါပဲလို့နှလုံးသွင်းတယ်ဒုတိယယဟန်တော်ကတနေ့နဲ့12နာရီအတွင်းမှာမတည်လို့ရှိရင်ငါယဟန်တရားတွေကိုအားထုတ်မယ်ဆိုပြီးတော့ဒီလိုနှလုံးသွင်းတယ်တတိယယဟန်တော်ကတော့ဥပတ္တဒီဝတ္တလို့ခေါ်တဲ့နေ့ရက်ထက်ဝက်6နာရီအတွင်းလောက်မှာမတည်လို့ရှိရင်တော့ငါအားထုတ်မယ်လို့သိချင်းတရားဘောတရားကိုဒီလိုအောက်မိနေတယ်ညနေတနေ့ထဝနေ့ဒီတကြိမ်၍စားတဲ့နံပါတ်၄ရန်တော်ကတော့ငါထမင်းစားနေတဲ့တကြိမ်အတွင်းမှာတကြိမ်ထမင်းစားနေတဲ့ဒီနာယီဘက်အချိန်တွင်းလောက်မှာမသေးလို့ရှိရင်ဂျဟန်တရားတွေအားထုတ်မယ်လို့ဒီလိုနှလုံးသွင်းတယ်။နောက်နံပါတ်၅ရန်တော်ကတော့ထဝက်စားတဲ့ဒီထမင်းတကြိမ်စားတဲ့ထဝက်ခံ15မိနစ်လောက်အတွင်းမှာငါမသေးလို့ရှိရင်တော့အားထုတ်မယ်လို့ဒီလိုနှလုံးသွင်းတယ်။နံပါတ်၆ရန်ကတော့ထမင်းလုတ်လေးငါးလုတ်တွင်မှမတည်လို့ရှိရင်တော့ငါယဟန်တရားတွေကိုအားထုတ်မယ်လို့ဒီလိုမရဏတတိပွားများတယ်တဲ့အဲ့ဒီယဟန်တို့6ပါးဟာတဲ့မြတ်စွာဘုရားကယဟန်တို့တဲ့အဲ့ဒီရှင်း6ပါးဟာအတ္တမတဝိဟရန္တိတဲ့သူတို့ကိုသူတို့မြင်မေ့လျော့နေလိုက်တာတဲ့မမေ့မလျော့နေတဲ့ယဟန်တွေမဟုတ်ဘူးပမတ္တဝိဟရန္တိတဲ့မေ့မေ့လျော့လျော့နေတဲ့ယဟန်တွေတဲ့တန်တံမရဏတတိဘာဝင်တိအာတဝနံခရာယာတဲ့မဖို့နိဗ္ဗာန်ရဖို့အတွက်အတောပုံခန်းနဲ့ယဟန္တာဖြစ်ဖို့အတွက်မရဏတတိပွားများလိုက်တာအမရစရာကောင်းလိုက်တာနှေးလိုက်တာဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီယဟန်6ပါးကိုချီးကျူးတော်မူမူတာရုခေါ်တော်မူမူတဲ့ဘယ်နှစ်ပါးကိုတာရုခေါ်တော်မူလို့ဆိုတော့အော်ငါဟာဟောဒီထမင်းတစ်လုတ်အတွင်းစားနေတဲ့အချိန်တွင်မှမတည်လို့ရှိရင်ယဟန်တရားတွေကိုကြိုးစားအားထုတ်မယ်တတိပဒံတရားရှုမှတ်ပွားများမယ်ဒါမှမဟုတ်လည်းပဲအတက်ကလေးရှုလိုက်တဲ့ရှိုက်လိုက်တဲ့အချိန်တွင်မှမတည်လို့ရှိရင်ငါဒီအချိန်လေးအတွင်းကိုပဲကြိုးစားပြီးတော့အားထုတ်မယ်လို့ အဲ့ဒီလိုယဟန်နှစ်ပါးကိုပဲမြတ်စွာဘုရားကအပ္ပမတဝိရဏံတိနိဗ္ဗာန်ရောက်ဖို့အတွက်ပြင်းပြင်းထန်ထန်ကြိုးစားပြီးတော့မမေ့မလျော့နေတဲ့ယဟန်တိတဲ့ဒေကံမရဏတတိဘာဝင်တိအတဝနံခယာယာတဲ့အာတဝနံအတဝလီဘာတရားတို့ဤခုံရာခယံကုံရာဖြစ်တဲ့ခယာယကုံရာဖြစ်တဲ့ရတ္တဘုံကျုံငါဒေကံမြင်းမြင်းဆန်းဆန်းထက်ထက်နဲ့နဲ့မရဏတတိမရဏတတိကိုဘာဝင်တိပွားများကြပါပေကုန်၏ဤဒီတို့ဘဂဝါသုံးလောကထုတ္တရှင်တို့မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကဒီရှင်း၆ပါးကိုမေ့မေ့လျော့လျော့မတ်ဖို့နေမှအတွက်မေ့မေ့လျော့လျော့အားထုတ်နေတဲ့ပုံကိုယ်တွေတဲ့နောက်ဆုံးနှစ်ပါးကတော့မမေ့မလျော့အားထုတ်တဲ့ပုံကိုယ်တွေဆိုပြီးတော့ရှေ့ခြောက်ပါကိုမြတ်စွာဘုရားကတာဓုခေါ်တော်မူဘဲနဲ့နောက်ဆုံးနှစ်ပါးကိုပဲတာဓုခေါ်တော်မူခဲ့ပါလေ။အဲ့တော့ယနေ့တရားရှုမှတ်နေတဲ့ယောဂီသူတို့စဉ်ဒီစဉ်းစားကြည့်ကြည့်။ယနေ့ခေတ်မှာကမိမိတို့မှာတည်ခြင်းသဘောတရားတဏီကုံလို့လည်းပဲတတိမရကြဘူး။တချို့လည်းပဲတပတ်ကုံလို့တလကုံလို့လည်းပဲတည်ခြင်းသဘောတရားကိုတတိမရကြဘူး။မြတ်စွာဘုရားကဒီထမင်းစားနေတဲ့လေးငါးလုံးတို့မတည်လို့ရှင်ကောင်းပါပဲပေးနိုင်တယ်လို့ဒီလောက်မရဏတတိပွားများတဲ့ပုဂ္ဂိုလ်တောင်မှပမတ်တဝိဟရဏီတဲ့မဖို့နိဗ္ဗာန်ရဖို့ကြိုးစားအထုတဲ့နေရာမှာတိတ်ပြီးတော့မေ့လျော့လျော့နဲ့ဖြေးလွန်းနေဆိုပြီးတော့မြတ်စွာဘုရားကအကျင့်တင်တော်မူခဲ့ပါတယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကမရဏတတိဘာဝနာကိုတိတ်ပြီးတော့ပွားများစေခြင်းနဲ့ဒါကြောင့်မို့ဒီရှင်းချောက်ပါကိုမေ့လျော့တဲ့ယဟန်နောက်နှစ်ပါးကိုမမေ့လျော့တဲ့ယဟန်ဖြစ်ဖြစ်ကဲအားလုံးလည်းဆောင်ပုံလေးလိုက်ဆိုကြည့်လိုက်ညနေတနေ့ထဝနေ့ဒီတကြိမ်ရွေးစားထဝစားနေလေးငါလုံးတွင်မသေးလျင်မူ6ရောက်သူလူမိသူဟောထားတလုံးစားတွင်ရှူဆိုင်တွင်မှာမတိပါမူမြတ်စွာဘုရားဟောတရားကိုအာထုံအံ့သူနှစ်ယောက်သူသာအပူထက်စွာပွားတည်းကဲတစ်ခေါက်လောက်လိုက်စို့ညင်းနေတည်းနေထဝနေဒီတကြိမ်ရွေးစားထဝစားနေလေးငါလုံးတွင်မသေးလျင်မူ6ရောက်သူကိုမိသူဟောထားတလုံးစားတွင်ရှူဆိုင်တွင်မှမသေးပါမူမြတ်စွာဘုရားဟောတရားကိုအာထုံအံ့ဟုနှစ်ယောက်သူသာအပူထက်စွာပွားတည်းအဲ့ဒါကြောင့်ရှေးချောက်ရောက်ကိုမြတ်စွာဘုရားကမေ့မေ့လျော့လျော့နဲ့ဖြည်းဖြည်းလေးပွားများနေတဲ့ပုံကိုယ်တွေတဲ့နောက်ဆုံးတလုံးစားတဲ့အတွင်းဒုမုတ်ရှူဆိုင်နေတဲ့အတွင်းမှာမတည်လို့ရှိရင်တော့မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုနှလုံးသွင်းပြီးတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဒံတရားတွေကိုကြိုးစားအားထုတ်မယ်လို့အဲ့ဒီလိုအားထုတ်တဲ့ပုံကိုယ်ကလည်းအပူတစ်ပြင်းကြိုးကြိုးစားစားနဲ့ထက်ထက်မြက်မြက်အားထုတ်တဲ့ပုံကိုယ်တွေလို့မြတ်စွာဘုရားကအဲ့ဒီနောက်ဆုံးတစ်ယောက်ကိုပဲချီးကျူးတော်မူပြီးတော့ရှေ့ဆုံး6ယောက်ပုံကိုယ်တွေကိုပမတ်တာမိမိလျော်လျော်နေကြတဲ့ပုံကိုယ်တွေလို့ဒီလိုပြစ်တင်တော်မူခဲ့ပါတယ်။ဒါကြောင့်မြတ်စွာဘုရားရဲ့အလိုကြောင့်ဒီတည်ခြင်းသဘောတရားသူ့အတက်ကလေးရှူတာနဲ့ဆိုင်တန်နဲ့ရက်သွားရင်တည်တယ်ဆိုတာဖြစ်ပေါ်လာတာလားတချို့မှဆိုလို့ရှိရင်လည်းပဲထမင်းစားနေတဲ့အချိန်အတွင်းနင်လို့စသည်ဖြင့်ရေတောက်နေတဲ့အချိန်အတွင်းမှာဒီရေတောက်ရင်းနဲ့ပဲနင်ပြီးတော့ဆုံးသွားတဲ့ပုံစံရှိတဲ့အတွက်ဒီအတွက်မတည်လို့ရှိရင်တော့ငါဟာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေကိုလည်းပဲနှလုံးသွင်းမယ်နှလုံးသွင်းပြီးတော့မိမိသိတဲ့အတိုင်းကျင့်ကြံကြိုးကိုအားထုတ်မယ်လို့အဲ့ဒီလိုနှလုံးသွင်းမှမိမိတို့ကမြတ်စွာဘုရားတာဓုခေါ်တဲ့ပုဂ္ဂိုလ်ကြီးအစဉ်တန်းရောက်နိုင်တယ်။ဒါကြောင့်မို့မြတ်စွာဘုရားကသေခြင်းသဘောတရားကိုသိပြီးတော့ပွားများစေခြင်းတည်းမရဏတတိဘိကဝေဘာဝိတာဘူလီကတာမဟာဗလာဟောတိမာနိတံသာအမတောကရာအမတပရိယောသနာတဲ့ ဘိသဝေမဘုနေဗံလူလာလူသားလူသမီးတို့မရဏတတိသိခြင်းသဘောတရားကိုအောင်မြင်မှုဆိုတဲ့မရဏတတိဘာဝနာကိုဘာဝိဒာပုရိကတာချိန်ပံများစွာကြိုးစားအထောက်တည်ရှိသောမဘလာဟောတိအင်မတန်မှအကျိုးကြီးမှပါ၏မာနိတန္တအကျိုးအနိသင်တွေကလည်းပြောပြရမကုန်နိုင်လောက်အောင်များပြားလာပါ၏အမတောကရာနိဗ္ဗာန်ရဲ့တရားဖြစ်ပါ၏အမတပရိယောသနာနိဗ္ဗာန်လည်းအဆုံးရှိပါ၏နိဗ္ဗာန်သို့ရောက်စေနိုင်ပါ၏ဣတိသောဘဂဝါသံဃောကတုဒ္ဓရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကမရဏတတိဘာဝနာပွားများကိုတိတ်တိုက်တုံးနေဆိုတာဒါမင်္ဂလာရှိသူကုသိုလ်တရားတွေဖြည့်ပြီးတော့အကုသိုလ်တရားတွေပယ်ဖို့ဒါမှမဟုတ်လည်းပဲနိဗ္ဗာန်ကိုရောက်စေနိုင်လို့ပွားများခိုင်းနေဆိုတာတကယ်တည်းယောဂီပုဂ္ဂိုလ်ဆွဲဆွဲမြင်မြင်မှတ်ပြီးတော့မိမိတို့နေ့စဉ်နေ့စဉ်တတိယတဲ့အချိန်မှာသိခြင်းသဘောတရားလေးတွေအောင်းမြင်လို့ရှိရင်တရားအထုတ်မှုတွေလည်းပို့ပြီးတော့ဆန္ဒတွေပြင်းပြီးတော့ပို့ပြီးတော့အထုတ်ဖြစ်ပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်ဩငါတို့နောက်နှစ်မှအထုတ်တော့မယ်နောက်လာမှာအထုတ်တော့မယ်ဆိုပြီးတော့ကိုကိုကိုမသေးတော့မယ်ပုံကြီးနဲ့တရားအထုတ်ဖို့ဝေးတတ်တယ်ဒါကြောင့်မို့သေခြင်းသဘောတရားကိုမြတ်စွာဘုရားကလင်းလင်းလင်းလင်းထက်ထက်မြတ်မြတ်ဒီတလုံစားတဲ့ရှူဆိုင်အတွင်းလေးမှာမသေးရင်တောင်မှငါဟာကြိုးစားအထုတ်မယ်ဆိုတဲ့စိတ်နဲ့ကြိုးစားပွားများပါလို့မြတ်စွာဘုရားကဟောဒီဒေသနာတော်အရတခါတခါမှတိုက်တွန်းမိတာဖြစ်ပါတယ်အဲ့တော့ဗရဏတတိဘာဝနာပွားတော့ဘာကြိုးစားပါလဲရှင်ဘုရားဆိုတော့မြတ်စွာဘုရားကတနည်းအားဖြင့်ဟောကြားတာမျိုးသားမျိုးသမီးတို့တဲ့အဲ့ဒီတေခြင်းသဘောတရားကိုမဆင်မကျင်တဲ့တေခြင်းသဘောတရားကိုမေ့ရှင်ဟန်ဆောင်နေတဲ့မျိုးသားမျိုးသမီးတွေဆိုတာရှိတယ်တဲ့အဲ့ဒီတေခြင်းသဘောတရားတွေကိုမေ့ရှင်ဟန်ဆောင်နေတဲ့မတိကျင်ဟန်ဆောင်နေတဲ့မျိုးသားမျိုးသမီးတွေကဘာဖြစ်တော့လဲပစ္စည်းမေကာလီပစ္စည်းမေကာလီတန်တတန်တိမဟာရဝံရဝန္တာကာလန္တရုန်ီတဲ့အဲ့ဒီမျိုးသားမျိုးသမီးတွေကဘာနဲ့ဥပမာတူတော့ဆိုတော့မွေဆိုးတကောင်အင်မတန်မှအစိတ်ပြင်းထန်တဲ့မွေဆိုးတကောင်ကိုတွေ့တဲ့အခါမှာလက်ထဲမှာလက်နဲ့မရှိတဲ့ယောက်ျားတစ်ယောက်ကမွေဆိုးကြီးကိုကြည့်ပြီးတော့ကြောက်အားလန်းအားနဲ့မွေကြီးနဲ့ထပြီးတော့ပို့ပြီးတော့ခေါင်းချောက်ချဖြစ်တယ်လို့ပဲတဲ့ဟောဒီတေခြင်းသဘောတရားကိုအမြဲတမ်းပဲပွားများအားထုတ်ခြင်းမရှိဘဲနဲ့တေခြင်းသဘောတရားကိုမေ့ကျင်ဆောင်မသိဟန်ဆောင်တဲ့မြူတန်မြူသမီးတွေတေဃာနေကြဘာဖြစ်တော့ဆိုတော့ထိတ်ထိတ်လန့်လန့်နေနဲ့တေကြရတယ်တဲ့ဘုသူကဲပါဘဝကဲပါဘယ်ဆရာကိုပေါ်ပြီးပါစသည်ဖြင့်ချွေးသီးချွေးပေါက်တွေပြန်ပြီးတော့ဗဇက်ကလည်းပဲရောင်ရမ်းပြီးတော့ပေါ်ပြီးတော့နောက်ဆုံးမှမတတ်မတာနဲ့တည်တတ်ကြရတယ်မွေဆိုးမွေဟောက်တွေကိုမြင်တဲ့အခါမှာလက်ထဲမှာဘာလက်နဲ့မှမရှိတဲ့မြူတန်မြူသမီးဟာကြောက်အောင်တာဖြစ်တယ်လို့ပဲမရဏတတိဘာဝနာကိုမပွားများဘူးဆိုရင်တေဂာနီလေးကြောက်လေးဖြစ်တဲ့တဲ့အဲ့တော့ကြောင်းကြောင်းအပြင်ဘာဖြစ်တယ်ဆိုတော့ဒီမရဏတတိဘာဝနာကိုပွားများနေတဲ့လူသားမျိုးသမီးကြတော့ဘာဖြစ်တယ်ဆိုတော့တေဂာနီကလည်းကမှာဩအလုံးတတ္တဝါတွေကတေကြရတဲ့သဘောရှိတယ်ပျက်စီးခြင်းသဘောရှိတဲ့သင်္ခါရတွေအလုံးချင်းချင်းတော့ပျက်စီးကြတယ်လို့ပဲတက်ရှိတတ္တဝါတွေထဲမှာနောက်ဆုံးဘုရားရှင်ကိုရောမြတ်တော်မှာပြိဋိဘံစံညာသေးတာပဲအလုံးတတ္တဝါတွေတေးရတယ်အဲ့တော့မသေးမီမှာငါတို့ကကုသိုလ်ပြုမှာတော်မယ်ကုသိုလ်ကိုပြုဖို့ငါတို့အရေးပဲဆိုတွေးပြီးတော့တေခြင်းသဘောတရားကိုအောက်နေပြီးတော့ကုသိုလ်တွေလည်းလုပ်ခဲ့တယ်အဲ့ဒီမျိုးသားမျိုးသမီးကြတော့ငွေစိုးငွေဟောက်တွေကိုတွေးတဲ့အခါမှာလက်ထဲမှာဒုတ်နဲ့နဲ့တွေပါနေရှိတဲ့မျိုးသားမျိုးသမီးဟာငွေတွေးတဲ့အခါမှာငွေကိုဒုတ်နဲ့ဖယ်ရှားပြီးတော့မကြောက်မရွံ့ဖြစ်သွားတယ်လို့ပဲတေဂာနီမှာတတိရှိရှိရဲရဲဝံ့ဝံ့နဲ့ရဲတယ်မြတ်စွာဘုရားကအဲ့ဒီလိုအကျိုးဖြစ်ဖြစ်ဒါကြောင့်မရဏတတိကိုသိပြီးတော့ပွားများတဲ့တရားလို့မြတ်စွာဘုရားရှင်ရဲ့လိုကြမှတ်ရပါပါကဲအားလုံးနဲ့လိုက်ဆိုလိုက်ပြိုခြင်းမမြဲအိုခြင်းမြဲဤကဲသုံးခေါက်လောက်ဆိုကြည့်ဒါစရာတဘောလေးကိုဆင်ကျင်တာပေါ့။နောက်ဗျာဒီတဘောနာခြင်းတဘောမိမိတို့မှကျမ်းမာရေးတွေကတခါတည်းအနာရရှိယောဂါတွေတခါတည်းအာဂန္တုကဖြစ်တဲ့ခိတ္တကနာရောက်လာတဲ့ယောဂါတွေရှိနေတယ်။အဲ့တော့ဆင်ကျင်ပေးရမယ်အလုံးလိုက်ဆို။တာခြင်းမမြဲ။နာခြင်းမြဲ၏။တာခြင်းမမြဲ။နာခြင်းမြဲ၏။ကဲဆိုကြည့်လိုက်။ နောက်ပြီးတော့မိမိတို့ရဲ့ပတ်ဝန်းကျင်မှာမိမိတို့ရဲ့အိမ်ဒီမှာမတည်ဘူးတဲ့ပုံပုံဆိုတာမရှိပါဘူးမတည်ဘူးတဲ့ရွာဆိုတာလည်းပဲမရှိဘူးမတည်ဘူးတဲ့မြို့လည်းပဲမရှိဘူးမတည်ဘူးတဲ့နေရာဌာနဆိုတာလည်းပဲမရှိဘူးကာမရူပအရူပဆိုတဲ့ဘဝသုံးပါးထဲမှာပဋိသင်္ဍေတည်ပြီးတော့ဖြစ်လာပြီဆိုရင်အလုံးစုံတတ္တဝါတွေတည်ကြရတယ်အဲ့ဒီသဘောလေးကိုလည်းပဲမကြမကြဆင်ခြင်ပေးရတယ်ဒါမှမိမိတို့တရားအထုတ်ခြင်းစိတ်တွေပေါက်လာတာဒါမှလည်းပဲရွှေ့နေရွှေ့နေဖြစ်နေတဲ့အားတွေခုချက်ချင်းလှုပ်ချင်စိတ်ပေါက်လာတယ်အာလုံးလိုက်နေခြင်းမမြဲတည်ခြင်းမြဲဤနေခြင်းမမြဲတည်ခြင်းမြဲဤကဲ3ပေါက်လောက်ဆိုအဲ့ဒီလိုပွားများတဲ့အခါကျဘာဖြစ်လို့ဆိုတော့ကိုယ့်ရဲ့တဏ္ဍာမှာတည်ခြင်းသဘောတရားဆိုတာကွေတော်လက်မဆန့်ခင်ဆန့်တော်လက်မကွေခင်မှာဖြစ်နိုင်တယ်။နောက်ပြီးတော့အတက်လေးရှူနေတဲ့ရှိုက်နေတဲ့အချိန်တွေမှာလည်းဝုန်းကနေတည်နိုင်တယ်။နောက်ပြီးတော့ထမင်းစားနေတဲ့အချိန်တလုံးတည်းမှာလည်းပဲတည်နိုင်တယ်လို့မိမိစိတ်ထဲမှာသိလာတဲ့အခါမှာကောက်တူကောင်းလေးလုပ်တဲ့အခါမှာဒါနပြုမယ်ဆိုရင်လည်းချက်ချင်းပြုခြင်းစိတ်တွေပေါက်လာတယ်။နေရွှေရဲရွှေတွေမလုပ်တော့ဘူး။တရားထုတ်တော့မယ်ဆိုလို့ရှိရင်လည်းနေရွှေရဲရွှေတွေနောက်နေ့မှထုတ်မယ်။နောက်လာမှထုတ်မယ်ဘယ်ချိန်မှထုတ်မယ်စသည်ဖြင့်မိမိတို့ရဲ့စိတ်ထဲမှာဒီသေးချင်းသဘောတရားတွေကိုမြင်လာပြီဆိုရင်ကုသိုလ်တွေချက်ချင်းလုပ်ခြင်းစိတ်တွေပေါက်လာတယ်ဒါမရဏတတိဘာဝနာရဲ့အကျိုးပါပဲကုသိုလ်တွေကိုချက်ချင်းပဲထထားပြီးတော့ဒါနာပဲလုပ်နရသွားလေးပါးကုတာဆက်ရရှာခန္ဓာယထာတန္တရာသွားလေးပါးဘုရားဆရာရှာကဲ3ကောင်းလောက်ဆိုကြည့မိမိတို့ယထာတွေဘာတွေနဲ့ခီးသွားတဲ့အခါမှာမန္တလေးကနေပြီးတော့ရန်ကုန်ကိုသွားတဲ့အခါမှာပထမသာသီဘုရားအဲ့ဒီနောက်ကင်းမနာအဲ့ဒီနောက်တောင်းကုန်ဒီဘုရားတွေကိုဖြတ်ကျော်ပြီးတော့နောက်ဆုံးမှာရန်ကုန်ဘုရားကြီးဆက်ရရတခါရန်ကုန်ကနေပြီးတော့မန္တလေးလာတဲ့အခါမှာလည်းပဲတောင်းကုန်ကင်းမနာသာသီတွေကျော်ဖြတ်ပြီးတော့နောက်ဆုံးမန္တလေးဘုရားဆက်ရတယ်လို့ပဲဒီယထာကြီးကမိမိရဲ့ဒီသူ့ရဲ့ယထာအိမ်ခန္ဓာအိမ်ကြီးမပြည့်စုံသည်မြတ်ဆက်ရင်ချင်းကြီးမချို့ရင်းသည်မြတ်ရန်ကုန်နဲ့မန္တလေးအစုံအစံသွားလာပြီးတော့နေတယ်လို့ပဲမိမိတို့ရဲ့ရူပခန္ဓာဝေဒနာခန္ဓာတင်ညက်ခန္ဓာအင်္ဂါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတဲ့ခန္ဓာ၅ပါးစုပေါင်းထားတဲ့မိမိတို့လူလို့သမုတ်ထားတဲ့ဟောဒီခန္ဓာပရိစ္ဆေလို့သမုတ်နဲ့လို့သမုတ်ဉာဏ်မာလို့သမုတ်ထားတဲ့ခန္ဓာယထာကြီးရလည်းပဲဟုတ်ပြီဘုရားလေးပါးကိုအမြဲတမ်းနဲ့စိုက်ဆိုင်ကြည့်လို့တွားရရတဲ့အဲ့တော့ရန်ကုန်မန္တလေးယထာကတွားတဲ့အခါမှာဂျာဘုရားတွေချက်ပြီးတော့နောက်ဆုံးမှမန္တလေးကထွက်လို့ရှိရင်ရန်ကုန်ဘုရားရန်ကုန်ကနေပြီးတော့စထွက်လို့ရှိရင်မန္တလေးဘုရားကိုဆိုက်ရတယ်လို့ပဲတဲ့ခန္ဓာကိုယ်ကြီးကလည်းပဲသူအမြဲစိုက်တဲ့ဘုရားတွေရှိတယ်တဲ့ကဲအဲ့ဘုရားတွေကိုလိုက်ဆိုတိုင်းဇာတိမထွက်စရာဆက်နာကျက်မရဏလေးဘုရားသာတိမထွက်စရာဆက်နာကျက်မရဏလေးဘုရားကဲဆိုကြည်မိမိတို့အမိဝမ်းမှာပဋိသင်္ဍေနေပြီဆိုတော့အဲ့ဒါဇာတိဘူတာကြီးရဲ့အစပြီးတော့ထွက်ခဲ့တယ်။ဇာတိဘူတာလည်းပဲတုတ်တန်နီးနဲ့ပြောရင်အဘိဓမ္မာနီးနဲ့မဟုတ်ဘဲတုတ်တန်နီးနဲ့ပြောရင်အမိဝမ်းကောင်းတဲ့မှာဆယ်လက်ညောင်းပြီးတော့အောင်းနေရတယ်။အထက်မှာအစာအိမ်လေးဖြစ်အောက်မှာအစာဟောင်းပေါ်မှာနေဒီမီးလောင်ထားတဲ့တင်ငုတ်တူပေါ်မှာမြောက်ဘူးလေးကုတ်နေတယ်လို့ပဲအမိဝဲအမိရဲ့ကြောကိုမျက်နာမူပြီးတော့ဒူးလေးနှချောင်းကိုမေးလေးတင်ပြီးတော့ကုတ်ကုတ်လေးနေခဲ့ရတဲ့ဆင်းရဲဟာခုချိန်မှာပြန်တွေးပြီးလို့တတိယလို့ရှိရင်နောက်ဘဝလူချမ်းသာနဲ့ချမ်းသာတွေဖြစ်ပြစေဆိုတာဆုတောင်းခြင်းမှတော့မဟုတ်ပါဘူးအဲ့ဒီလောက်ဆင်းဆင်းရဲရဲနေခဲ့ရပါဒါမြင်သာတဲ့ပဋိသင်္ဍေနေရခြင်းကိုပြောတာပါအဲ့ဒီလိုမြင်သာတဲ့ပဋိသင်္ဍေနေရခြင်းဘုရားကနေထွက်လာတဲ့အခါမှာယခုမိမိတို့အသက်ကလေးတွေရောက်လာတဲ့အခါမှာဇာတိမထွက်ဇရာဆက်ဇရာဘုရားကြီးဆက်သွားနေတယ် မိမိတို့ငငယ်ရွယ်ရွယ်နဲ့ယခုအချိန်မှာပြန်ပြီးတော့တိုင်းရှင်ရှင်ရုပ်တွေဘာတွေဓာတ်ပုံရိုက်တိုင်းသိချကြည့်အမှန်တော့ရုပ်နဲ့သဘောတရားဆိုတာမြင့်ရည်ကိုနှစ်ခါချိုးလို့မရဘူးလို့ဆိုတယ်လို့ပါပဲမြင့်ရည်ကခုဒီနေရာမှာချိုးလိုက်တဲ့ကျတော့ချက်ဒီနေရာမှာမရှိတော့အဲ့ဒီနေရာမှာစားဝင်ရောက်လာတယ်လို့ပဲခန္ဓာကိုယ်ကလည်းပဲလက်ဖြောက်တစ်ချက်ပြီးမှစိတ်တရားတွေဆိုလို့ရှိရင်နံတရားတွေဆိုရင်ဒတိတသိန်းလောက်ဖြစ်ပြနေတယ်ရုပ်ဆိုလို့ရှိရင်လည်းပဲသူ့ရဲ့မိနစ်မလဲစက္ကန့်မလဲတစ်ဖြည်းဖြည်းဖြစ်နေတာအဟောင်းဟောင်းတွေကဖြစ်ပြအဲ့ဒီနေရာအတိတ်တွေစားထားအတက်30ရွယ်တွင်လောက်ဆိုလို့ရှိရင်ဖြစ်တဲ့ရုပ်တရားများပြတဲ့ရုပ်တရားလဲတော့တန်မာထွားကျင်းလာကြတယ်အတက်ကလေး40ကျော်တဲ့အခါကျတော့ပြတဲ့ရုပ်တရားများဖြစ်တဲ့ရုပ်တရားတွေတော့တဖြည်းဖြည်းအိုးစားလာကြတယ်ဒါတွေကိုတတိဓာတရားတတိတရားနဲ့မကြည့်လို့ရှိရင်မမြင်ဘူးတဲ့ဒီခန္ဓာယထာကြီးကအိုးချင်းတရားကြီးကိုရွေ့ရွေ့ရွေ့ရွေ့နဲ့တွားနေတာတဲ့ဒါပေမဲ့လူတွေကတော့တဲ့ပုပ်ပုပ်ပုပ်အိုနေတာကိုမသိဟန်ဆောင်ကြတဲ့တနခါလေးပန်းပန်းဝဆာတွေတို့တချို့လည်းပဲမျက်နှာတွေပါရင်ပြင်ပြီးတော့ဇပင်းနဲ့ဆိုးတွေဇပင်းနဲ့တဲ့ဆေးတွေဆိုးပြီးတော့မိမိတို့ဇရာတရားကိုမေ့ချင်အောင်မသိဟန်ကြဆောင်နေကြတယ်ဒါပေမဲ့လို့ဇရာတရားကိုဒီဘူတာကြီးကတော့လူတိုင်းလူတိုင်းချက်ရတာဒါရင်မဲလားဆိုတော့မဟုတ်ဘူးတဲ့ဓာရီဘူတာကြီးလည်းပဲရောက်တယ်ဓာရီဘူတာဆိုတာအသက်ရွယ်မရွေးပါဘူးတချို့သက်ကလေးတွေငငယ်ရွယ်ရွယ်နဲ့အိယာတွေမှာလဲနေတာဒါဖြာရိဘုရားနာရဘုရားကြီးရောက်နေကြတယ်တချို့လည်းပဲအသက်ကြီးလာတဲ့အခါမှာတရားထိုင်ရတဲ့အခါကဘူးမထိုင်နိုင်နဲ့တချို့ဆိုနာရရှင်ယောဂကြီးတွေနဲ့တည့်ပြီးတော့စိတ်ဆင်းရဲကြတယ်အဲ့ဒါဖြာရိဘုရားနောက်ဆုံးဘယ်ဘုရားတွေရောက်နေလဲနောက်ဆုံးဘုရားမရဏဘုရားတည်ခြင်းသဘောတရားစီတရွေ့ရွေ့နဲ့တူတူငါငါပြေးနေကြရတဲ့ပုံပေါ်တည်းတဲ့အဲ့တော့တေးပြီးတော့ပြည်ပြလာတော့မဟုတ်သေးဘူးနောက်ဘဝမှာတက္ကပတိတန်တွေနေယဟန္တာမဖြစ်မချင်းအရတ္တမတ္တကိုနဲ့နိဗ္ဗာန်ကိုမပြုတ်မချင်းဒီတရားတွေအတွေ့ဆုံနေရမယ်တရားတွေတဲ့ခန္ဓာယထာကြီးကအိုနာတည်ဆိုတဲ့ဘုရားရှင်ကြီးကိုမြဲမပြတ်ဖြတ်နေကြတယ်နောက်ဆုံးဖွေးလေးဖြစ်လေးဖွေးဖြစ်လည်းပဲဒီတိုင်းပဲပတိတန်တွေနေတယ်အိုတယ်နာတယ်တည်တယ်နွားဖြစ်လည်းပဲဒီတိုင်းနတ်ဖြစ်လည်းပဲဒီတိုင်း32ဘုံကြီးကမလွတ်မချင်းဟောဒီခန္ဓာယထာကြီးကအိုနာတည်ဆိုတဲ့ဘုရားတွေကိုဖြတ်ဖြတ်ပြီးတော့အမြဲတမ်းသွားနေရတယ်တဲ့ပကတိယထာရီယထာခန္ဓာအင်းကြီးပြက်သွားတဲ့အခါမှာငြိမ့်သွားပြီပဲလို့ဟောဒီခန္ဓာယထာကတော့ဒီဘဝပြီးလည်းပဲနောက်ဘဝနိဗ္ဗာန်မရောက်ချင်းဆက်ပြီးတော့သွားနေရတယ်ဟာဒီလို့ဒီလိုဆင်ခြင်လို့ရှိရင်လည်းပဲမရဏတတိဘာဝနာဖြစ်ပါတယ်သိခြင်းသဘောတရားကိုအောက်မေ့နိုင်ပါတယ်အဲ့တော့အရေးကြီးတာဘာလို့ဆိုတော့တူတူငါငါနေတဲ့အခါမှာအရေးကြီးတာဘာလို့ဆိုတော့အလုံးလိုက်ဆိုချိုးငိမ့်ကောင်းမြတ်ရိတ်ခါတတ်အထက်ထက်သာဆွဲတင်ပါချိုးမြိန်ကောင်းမြတ်စိတ်ကားတဲ့အထက်ထက်သာဆွဲတင်ပါကဲဆိုကြည်ခီးသွားတဲ့မြို့သားလူသမီးတွေကမိမိတို့အတွက်လမ်းမရိတ်ခါတွေဒါမှမဟုတ်လည်းပဲငွေတွေစုပြီးတော့သွားရတယ်အဲ့ဒီလိုရိတ်ခါတက်တဲ့ငွေတွေပါလို့ရှိရင်လမ်းမှာမျက်နှာမငယ်ပဲနဲ့လိုရာစက်ကန်ချိုးချုံမမောရောက်တော့ပဲမိမိတို့ရဲ့ခန္ဓာရထားထဲမှာတက်ရှင်နေနေတဲ့မှာဒါနာရိတ်ခါတွေသီလရိတ်ခါတွေဘာဝနာရိတ်ခါတွေကိုဆွဲတင်ပါတဲ့အဲ့ဒါဆိုရင်နောက်ဆုံးနိဗ္ဗာန်ကြည့်ရောက်နိုင်တယ်တဲ့အဲ့တော့ဒီဒါနတိလဘာဝနာတွေကိုကြိုးစားပြီးတော့ဆွဲတယ်မှာဒါနပါလို့ရှိရင်လည်းပဲတန်ត្រာမှာပစ္စည်းဥစ္စာထိုက်လျောက်ရှိပြီးတော့သူများနည်းတူဒါနပြုနိုင်တယ်တိလဆောက်တည်နိုင်တယ်ဘာဝနာပွားများနိုင်တယ်ဒါနရိတ်ကနေခဲ့ပြီးဆိုရင်တိတ်ပြီးတော့ဆင်းရဲတော့တနေ့လုံးမှာတနေ့စားတော့ဒါနလည်းမပြုနိုင်သူများတွေတိလဆောက်တည်လို့မဆောက်တည်နိုင်တရားလည်းပဲအားမထုတ်နိုင်ဒီလိုဖြစ်တတ်တယ်တိလဆိုတဲ့ရိတ်ခါနေလို့ရှိရင်နာယောဂတွေများပြီးတော့လှုပ်ချင်ရအောင်လှုပ်ဖြစ်ဖြစ်ဘာဝနာတရားဆိုတဲ့ရိတ်ခါတွေနေပြီးဆိုရင်အသိဉာဏ်တွေတိတ်ခေါင်းပါပြီးတော့ဘွဲဒီကလေးတို့ရကြကြမယ်ကုသိုလ်အကုသိုလ်မှမသိဘူးတချို့ပညာတတ်တွေဘွဲဒီကလေးတွေရပြီးတော့အကုသိုလ်လုပ်နေတဲ့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေကဒါတွေကပညာမဲ့လူတန်းစားတွေတဲ့ဒါကြောင့်ဘာဝနာဒါနတိလဘာဝနာဆိုတဲ့ချိုးချင်းကောင်းမြတ်တဲ့ရိက္ခာတတ်တွေကိုထုတ်တယ်မှတန္တရာမဆုံးသေးဘူးဆိုရင်တန္တရာထဲမှာမျက်နှာမငယ်ပဲနဲ့နိဗ္ဗာန်ကိုတက်နှံ့နိုင်တယ်တဲ့အဲ့တော့ဘာတွေကိုမယူမိစေနဲ့လဲဆိုတော့အာလုံးလိုက်ဆိုလိုက်ခါစိတ်ပါမြာရိက္ခာဝေးစွာရှောင်လွှဲဖဲလိုက်ပါခါစိတ်ပါမြာရိတ်ခါဝေးစွာရှောင်လွှဲဖဲလိုက်ပါကဲဆိုကြည့်ခါစိတ်ပါမြာရိတ်ခါဝေးစွာရှောင်လွှဲဖဲလိုက်ပါ တော့ဒီခန္ဓာယထာယတန္တရာတွေတွားနေတဲ့အခါမှာအစိတ်ဓာတ်တွေပါတဲ့ရိခာဓာတ်တွေကိုအတင်မြင့်စေကြည်ကြသေးတယ်တချို့သာဝနေရဲ့အတွက်ပါဏာတိပါတာဆိုတဲ့သုဘသက်တွေတက်ပြီးတော့တက်မွေးကြတာအင်မတန်မှအစိတ်ဓာတ်ပြင်းတဲ့ရိခာဓာတ်တွေကိုတင်နေကြတာတချို့လည်းပဲသာမွေးမှုမညာကြီးမှုနဲ့ဘာလို့ကြတော့ဆိုတော့ဈေးတွေပါတယ်လေရောင်းပြီးတော့မူတဝါဒတွေအဋ္ဌိနာဒါနသူတော်ဘာပစ္စည်းကိုချိန်ဝင်နေပါရင်းနဲ့မုံမတရားဖိုးကြကာမေသူမိစ္ဆာသာရကိုယ့်ရဲ့တာယာမင်းကိုရှာကျင်တာနဲ့အာလုံသာတုသမီးတွေသူများရဲ့တာတုသမီးတွေကိုဖျက်ဆီးကြဒီအကုသိုလ်ဒုစရိုက်တွေထယ်ရှားလိုက်ပါတဲ့ဒါမှမိမိတို့ရဲ့ဘဝတန်တရာသွားတဲ့အခါမှာသူ့ရဲ့ဆိုးချိုးဖြစ်တဲ့အစိတ်တက်တွေမပြန့်ပါတဲ့ဒီလိုမရဏတတိလေးတွေပွားများလိုက်ပြီဆိုလို့ရှိရင်မိမိတို့တန်တန်မှာကုသိုလ်တွေပါတယ်လည်းပဲရပြီလို့တန်တရာသွားတဲ့အခါမှာချိုးချိုးမောမောဖြစ်တယ်တေခြင်းတရားနဲ့ကြုံလာပြီဆိုလို့ရှိရင်လည်းမကြောက်မရွံ့နဲ့ရဲရဲဝံ့ဝံ့ဖြစ်တယ်တဲ့အဲ့တော့ဒီလိုမရဏတတိပွားများတဲ့အခါမှာတပည့်တော်တို့ဘသူတွေကိုစံယူပြီးတော့ပွားများရပါမလဲလို့မေးလို့ရှိရင်ဥရကဇက်တက်တော့ကြည်ပြီးတော့မိမိတို့ဤယူရအခုပွားများခဲ့တဲ့အခါမှာမြတ်စွာဘုရားကဘလို့ပွားများလို့ရှိရင်မေးလျော့တဲ့ပုဂ္ဂိုလ်တွေဘလို့ပွားများလို့ရှိရင်တော့မမေ့မလျော့နဲ့ပြင်းပြင်းထန်ထန်စူးစမ်းအထုတ်တဲ့ပုဂ္ဂိုလ်တွေဆိုတာလည်းပဲပေါ်ကြခဲ့ပါပြီ။နောက်ပြီးတော့ပွားများပုံပွားများအထုတ်နည်းကိုလည်းပဲသူအခြေအနေလောက်ပရိသတ်တွေကိုဘုန်းကြီးကဟောကြားပေးပြီးဒီလိုမရဏတတိပွားများခြင်းကြောင့်ရတဲ့ကျိုးတွေကိုလည်းပဲစောစောကငွေစိုးငွေဟောက်တင်နဲ့တွေ့တဲ့အခါမှာလက်ထဲမှာဒုတ်ရှိတဲ့မျိုးသားသမီးကမကြောက်ကြောက်ပဲဟောဒီမရဏတတိကိုပွားများပြီ။ဒါမှမဟုတ်မရဏတတိပွားများပြီးတော့ကုသိုလ်တွေစူးစမ်းအထုတ်ပြီးဆိုရင်တေခြင်းသဘောတရားကိုမကြောက်မုန်းနဲ့ရင်ဆိုင်ရတဲ့တတိကြီးရှိတယ်တဲ့အဲ့တော့ရှင်းပညာရှင်ဖျားလောင်းစားတဲ့သူတော်ကောင်းတွေကလည်းဒီလိုပဲလုပ်ခဲ့ကြပါအဲ့တော့ဒီဇက်တော်ကိုလည်းဆိုပြတာဘသူ့ကိုကြောင်းပြောင်းခေါ်တာတော့ဆိုတော့တကားတယောက်ကိုကြောင်းပြောင်းခေါ်တာအဲ့ဒီတကားတနေ့တော့သူ့ရဲ့သားလေးတည်ဆုံးသွားတဲ့အခါကျဘာဖြစ်တော့ဆိုတော့မအိတ်နိုင်မစားနိုင်နဲ့ထမင်းလည်းပဲမစားရေလည်းပဲမချို့အလုပ်လည်းပဲမလုပ်ဘဲနဲ့ဒီတိုင်းကြီးနေတော့မြတ်စွာဘုရားကတနေ့တော့မနဲ့မိုးတော့အာရုံတဲ့အချိန်မှာကျွတ်ထိုက်ကြတဲ့တတဝါတွေတန်းပြီးတော့တပ်ပင်ကြီးတန်းနဲ့ဒိဗ္ဗဆက်ကြီးနဲ့ကြည့်တော်မူလိုက်တဲ့အခါမှာအဲ့ဒီတကားကိုတွားတွေ့တယ်တွေ့တဲ့အခါမှာအဲ့တကားရဲ့အေးကိုနောက်ကရဟန်းတစ်ပါးနဲ့ခေါ်ပြီးတော့ဒီဆွမ်းစားပြီးတဲ့အချိန်မှာကြွတော့အဲ့ဒီတကားလည်းနေရာထိုင်ကလေးခင်းပြီးတော့ဒီလိုပဲမြတ်စွာဘုရားကိုပြုစုတယ်ပေါ့အဲ့တော့မြတ်စွာဘုရားကပြောတယ်တကားတဲ့တကားတိတ်ပြီးတော့ဝမ်းနဲ့ပူဆွေးနေသလားတဲ့မလာပါမြတ်စွာဘုရားတပိတော်အင်မတန်မှတိတ်ပြီးတော့ချစ်မြတ်နိုးတဲ့သားလေးတည်သွားကြတယ်ကတပိတော်ရေးလည်းပဲမချိုးနိုင်အစာလည်းပဲမစားနိုင်တောက်လည်းပဲမတောက်နိုင်အလုတ်တွေဆိုရင်လည်းဘာမှမလုပ်ဘဲနဲ့တပိတော်တမိုင်မိုင်တထွေထွေဖြစ်နေရပါတယ်မြတ်စွာဘုရားဆိုတော့တကားတဲ့ဥပဒတာတဲ့တည်ခြင်းသဘောတရားဆိုတာတနေရာတည်းလည်းဖြစ်တာမဟုတ်ဘူးတနိုင်ငံနဲ့လည်းဖြစ်တာမဟုတ်ဘူးတဲ့လူတိုင်းလူတိုင်းတည်ကြတာပဲတတဝါတိုင်းတည်ကြတာပဲတပိတတာမရဏဓမ္မာတပိသင်္ကာရပိစနာဓမ္မာအလုံးစုံသက်ရှိတတဝါတွေအလုံးတည်ကြရတာပါပဲသင်္ကာရသဘောတရားတွေလည်းဘယ်လောက်ပဲခိုင်ခံ့ပါတယ်ဆိုတဲ့တမဏီကြီးတွေနဲ့ဆောက်တည်ထားတဲ့အရာဝတ္ထုဆောက်မှုတွေဖြစ်ပြီးနောက်ဆုံးတော့ပြည့်စည်ကြတာပါပဲတကားတော်လို့မြတ်စွာဘုရားကမိန့်တော်တယ်အဲ့တော့ရှင်းပညာရှင်တွေကလည်းပဲတကားတဲ့တေခြင်းသဘောတရားကိုပွားများပြီးတော့သူတို့ဟာတည်တည်ငြိမ်ငြိမ်နဲ့လက်ခံပြီးတော့ကောင်းကျိုးချမ်းသာတွေရခဲ့ကြတယ်ဆိုပြီးတော့မြတ်စွာဘုရားကဟောဒီဥရကဇက်ကိုပြောတော်မူခဲ့တယ်။အဲ့တော့ဥရကဇက်တော်ကဘလို့လာတော့ဆိုတော့ဟိုးရှိရှိတုန်းကဗာရာဏသီပြည်မှာဗြဟ္မတမင်းကြီးအုပ်ချုပ်တဲ့အချိန်မှာဗာရာဏသီမြို့ရဲ့တကားအနီးကဂျွာလေးတစ်ပါးမှာဖျားလောင်းကပုံနာမျိုးမှာဖြစ်ပါတယ်မြတ်စွာဘုရားလောင်းကပုံနာမျိုးမှာဖြစ်တဲ့အခါအဲ့ဒီမှာနေကြတာကဘသူတွေတုံးဆိုတော့အိန္ဒိအိန္ဒာ6ယောက်နေကြတယ်။ဘုရားလောင်းဖြစ်တဲ့ပုံနာကြီးရဲ့ဘုရားလောင်းပုံနာရဲ့ဇနီးဖြစ်တဲ့ပုံလေးမရဲ့နောက်ပြီးတော့သားဖြစ်တဲ့လူရဲ့အဲ့ဒီသားရဲ့ဇနီးဖြစ်တဲ့ချွေးမရဲ့နောက်ပြီးတော့တမီးဖြစ်တဲ့လူရဲ့ကျွန်မရဲ့ဆိုပြီးတော့6ဦးနေကြတယ်။အဲ့ဒီ6ဦးကဘယ်လိုနေကြလို့ဆိုတော့တဦးနဲ့တဦးမေတ္တာတွေထားပြီးတော့တရားသဘောနဲ့နေကြတော့တိတ်ပြီးတော့ငြိမ်းချမ်းတဲ့မိသားစုဖြစ်ကြတယ်။ခုခေတ်မှာဆိုလို့ရှိရင်မိသားစု6ယောက်5ယောက်ရှိပြီလေလို့တယောက်တစ်ပေါက်နဲ့တိတ်ပြီးတော့စိတ်ဆင်းရဲတဲ့မိသားစုတွေရှိနေကြတယ်။ယခုဘုရားလောင်းရဲ့မိသားစု6ယောက်ကတော့ကျွန်မပါပါပေါ့။အားလုံးစိတ်ချမ်းသာကိုယ်ချမ်းသာနဲ့မိသားစုကြီးနေကြတယ်။သူတို့ကဘာလုပ်စားကြတော့ဆိုတော့လေလုံနဲ့လုပ်ပြီးတော့လေတွေပါလေးစိုက်ပြီးတော့စားကြတယ်။အဲ့တော့မြတ်စွာဘုရားလောင်းကပုံနာကြီးရဲ့သူ့ရဲ့မိသားစု5ယောက်ဩဝါဒအမြဲပေးတယ်ဘယ်လိုပေးလို့ဆိုတော့ ဒါနန္ဒေထသီလံရက္ခတဥပောဒထကမ္မံကရောထာတဲ့ကိုစွမ်းအားရှိတဲ့လောက်ဒါနကိုပဲပေးလို့ကြတယ်ဒါနဆိုတာသိမ့်ချီကုန်မှဒါနမဟုတ်ဘူးတဲ့ကိုထမင်းစားနေတဲ့တည်းသူများစားချင်တယ်ဆိုရင်တလုံးတစ်ဆုပ်ပေးလေဒါနစိတ်စေတနာတတ်မှုရေးကြည့်တာတဲ့နောက်ဆုံးရေပွက်လေးနဲ့ရေဟိုးစင်မှာတောက်နေလို့ရှိရင်ဘေးကလူရောက်လာလို့ရှိရင်ခတ်ပြီးတော့ရေပွက်လေးကမ်းလိုက်ဒါလည်းပဲဒါနပဲစေတနာဖြူစင်မှုပဲလို့ရတယ်အဲ့တော့ဒါနလည်းပဲပြုကြတယ်သီလံရက္ခတတဲ့ငါးပါးသီလကိုလည်းပဲတိတ်ပြီးတော့ကိုပကားဝတ်ပစိုးတို့မြဲမြဲမြဲနဲ့ဆောက်တည်ကြရတယ်။ဥပောတရာကမ္မံကရောတာတဲ့။ဥပုတ်သီလကိုလည်းပဲရှိရဲ့ဥပုတ်ဆန်းငါးရဲ့ဥပုတ်ဒီလိုဆောက်တည်ကြရတယ်။နောက်ပြီးတော့ဘာလို့ဆိုတော့မရဏတတိဘာဝေတာတဲ့။မရဏတတိဘာဝေတာတည်ခြင်းသဘောတရားကိုလည်းပဲသင်တို့ကြိုးစားပြီးတော့ပွားများကြပါဦးတဲ့။ဘယ်လိုပွားများမှာဆိုတော့တတနိုင်ကြီးဇီဝိတံအတုဝံတဲ့။တတနာတတဝါရောဇီဝိတံအတ္တရှိခြင်းသည်အတုဝံမြဲမရဏံတရားခြင်းသည်တုဝံမြဲလာပြီဒီတရားတော်လေးကိုလည်းပဲဆင်ခြင်ပေးပါတဲ့အခါခတိတတိတရားနဲ့နေပါဆိုပြီးတော့ဖရာလောင်းပုံသားကသူ့ရဲ့မိသားစု၅ယောက်မြဲတယ်မြဲဩဝါဒပေးတော့အားလုံးကမမနာရီကင်းပြီးတော့တော့ငါတို့ဒီနေ့တည်ကြရမှာယခုလိုမိသားစုလာပြီးတော့ဆုံတာလည်းပဲရှေးကကံကြောင်းတရားကြောင့်ဇရက်တခုမှာဧည့်သည်လာပြီးတော့ဆုံတယ်လို့ပဲဒီနေ့ကိုလန့်ပူသွားမှာတွေ့နေတဲ့အချိန်မှာတဲ့အောင်နေမှာပဲတယောက်နဲ့တယောက်မေတ္တာထားမှာပဲလို့ဒီလိုနေကြတယ်အဲ့ဒီလိုနေတော့တနေ့တော့ဖရာလောင်းကတားဖြစ်သူနဲ့လဲသွားထွန်းတယ်ပေါ့လဲသွားထွန်းတဲ့အခါမှာအသာဖြစ်တဲ့လူကဝါထွန်းတားဖြစ်တဲ့လူကအမိုက်တွေကောင်းပြီးတော့မီးရှို့တယ်မီးရှို့နေတဲ့အချိန်မှာအဲ့ဒီနန်းမှာတောင်ပေါ်ကြီးတစ်ခုထဲမှာမွေဆိုးကြီးတစ်ကောင်ကရှိတယ်တော့မီးခိုးတွေနဲ့ပုံပြီးတော့ထွက်ပြီးတော့စိတ်ဆိုးပြီးတော့အဲ့ဒီတားဖြစ်တဲ့လူနဲ့ကိုက်ချလိုက်တာချက်ချင်းတေသွားတယ်တေးသွားတာနေတဲ့အခါမှာလဲကြသွားတာတွေ့တော့ဖရာလောင်းဖြစ်တဲ့ပုံသားကြီးကလည်းပဲလာပြီးတော့ဖတ်ခင်ဖြစ်တဲ့ပုံပေါ်သူ့သားကိုကြည့်လိုက်တော့တက်ကုန်နေတာတွေ့တော့ตาလေးတွေ့ပြီးတစ်ပင်ရင်မှာချပြီးတော့ตาလေးလည်းအဖို့ကလေးနဲ့အုပ်ထားတယ်။အုပ်ထားတဲ့အချိန်မှာအဲ့ဒီအချိန်မှာအိမ်ကြီးချင်းဖြစ်တဲ့လူတယောက်ကလည်းပဲအိမ်ပြန်တော့လှမ်းပါတယ်အမောင်းနဲ့အိမ်ပြန်မှာဆိုလို့ရှိရင်ကျွန်တို့ရဲ့ဇနီးကိုပြောလိုက်ပါတဲ့ခါတိုင်းတာဆိုလို့ရှိရင်တယောက်စာချင်းပို့နေတာယခုကတော့တယောက်စာပဲပို့ပါတော့လို့မှားလိုက်တယ်နောက်ပြီးတော့ခရိုင်းကမှာထမင်းလာပို့ရင်ကျွန်မကလာပြီးတော့ပို့တယ်။ဂျင်းနေတော့မိသားစုအားလုံး၅၄ယောက်လုံးဘုဖြူစင်ကျဲလေးတွေကိုပန်းနတ်တာတွေယူပြီးတော့လာခဲ့ပါလို့မှားလိုက်တဲ့အခါမှာမိသားစုတွေကလည်းပဲအဲ့ဒီမှားလိုက်တဲ့အတိုင်းလာကြတယ်ပေါ့။လာကြတဲ့အခါမှာလမ်းမှာကလေးသိပြီဒီလိုမှားလိုက်ပြီဆိုတဲ့သူတို့ရဲ့သားတစ်ခုဖြစ်ပြီဆိုတာသိတော့ဖိုးမှလည်းပဲရောက်ရောက်ဖျားလောင်းဖြစ်တဲ့ပုံနာကပါလာတဲ့ထမင်းတုပ်တွေကိုထိုင်းတို့တစ်ပင်ရင်မှာဖြည့်ပြီးတော့စားတယ်ပေါ့။စားပြီးတဲ့အခါမှာထင်းတွေပါးလေးရှာပြီးတော့အလောင်းမီးရှို့ကြတာပန်းတွေပါးလေးနဲ့ပူဆုံးပြီးတော့ရှို့တယ်။အဲ့ဒီအချိန်မှာတရားမင်းဖြစ်တဲ့ပုံပေါ်သူ့ရဲ့ပန်တုကတော့များကြောက်ကြရဲ့ပူနွေးတဲ့အချိန်ရံပြတော့တရားမင်းလည်းပဲတန့်သွားတယ်ပေါ့။အော်ဒုတိယမင်းအကျင့်တွေပါးလေးပြင်းထန်ပြီးတော့ကောင်းကုသိုလ်ကောင်းမှုတွေလုပ်ပြီးတော့ငါရဲ့တရားစီစဉ်မှုလူမဲ့ပုံကိုပေါ်ပြီလားလို့တရားမင်းလည်းပဲ၎င်းကြီးကြောက်တယ်။ကြောက်တော့လူပြည်လန့်ကြည့်လိုက်တဲ့အခါမှာသူတို့မိသားစုရဲ့ဂုဏ်တွေကိုမြင်တော့အော်ငါသွားပြီးတော့သူတို့ရဲ့ဓမ္မဆွမ်းအားကြောင့်ဖြစ်ပေါ်လာတဲ့ထွက်ဆိုတဲ့တရားစကားတွေလာယူပြီးတော့သူတို့အိမ်ကိုငါယတနာ5ပါးနဲ့ပြည့်စုံအောင်လုပ်ပေးမှငါတောင်းကြည့်နေတယ်သူတို့ရဲ့ဂုဏ်တွေဟာသူတို့ရဲ့လောကဓာတ်တရားခံနိုင်တဲ့အရေးချင်းဓမ္မဆွမ်းရည်တွေကသိပြည့်စုံနေတယ်အဲ့တော့ဒီလိုစွန့်ရည်ပြည်စုံစွန့်ရည်တတိတွေနဲ့ပြည်စုံနေတဲ့ပုံကလေးကိုငါသွားပြီးတော့မကယ်မရင်ငါမှပြစ်စီလိမ့်မယ်အဲ့တော့ငါသွားပြီးတော့ကယ်မမှာပဲဆိုပြီးတော့တရားမင်းကသွားတယ်ပေါ့သွားတော့အဲ့ဒီမီးစုတဲ့နန်းလေးရောက်တဲ့အခါတရားမင်းကပါမိတယ်ဆိုအမောင်ကတည်းကသင်တို့ဘာလုပ်နေကြတာလဲအဲ့တော့ဟိုကပြန်ပြောတယ်ပုံသားကြီးကကျွန်တို့မီးစုနေကြတာပါတဲ့လူတယောက်အာခင်ဗျားတို့လူကိုမီးစုနေတာလားတဲ့လူတေကောင်ကျွန်ုပ်ကတော့တားကောင်ကိုကင်ပြီးတော့စားနေတာပဲထင်တာပဲတဲ့မဟုတ်ရပါဘူးတဲ့ဒါကျွန်ုပ်တို့လူကိုမီးစုနေတာအဲ့ဒီလိုဆိုရင်အဲ့ဒီလူကခင်ဗျားတို့ရဲ့ရန်သူလားတဲ့မဟုတ်ပါဘူးတဲ့ကျွန်ုပ်ရဲ့ရန်သူမဟုတ်ပါဘူးကျွန်ုပ်ရဲ့တားပါတဲ့အော်တားဆိုလို့ရှိရင်လည်းခင်ဗျားတို့ငွေခံဆိုးဖြစ်တဲ့တားဆိုးသမီးဆိုးဖြစ်မယ်ထင်တယ်အာမဟုတ်ရပါဘူးတဲ့ကျွန်ုပ်တို့တိတ်ချစ်တဲ့တားလေးတေသွားလို့မီးစုနေတာပါအဲ့ဒီလိုဆိုရင်ခင်ဗျားတို့ကဘာဖြစ်လို့မငိုကြတာတော့လို့မေးတော့ပုံသားကြီးကပြေတယ်ဘယ်လိုဖြစ်တော့ဆိုဥရဂောဝါဒစံစိဏဟိတဝါကိစတိတန္တနောဧဝံတရိတိနေဘောကိပိတိကာလကတိတတိတဲ့အမောင်းနဲ့ကျွန်ုပ်တို့သားဟာတဲ့ငွေဟာရေလဲပြီးတော့သွားတယ်လို့ပါပဲတဲ့သူ့ရဲ့ခန္ဓာဟောင်းကြီးကိုစွန့်ပြီးတော့သူဟာတမလွန်ဘဝရောက်ကြတာပါတဲ့ဧဝံတရိတိနေဘောကိပိတိကာလကတိတတိတဲ့အဲ့ဒီလိုသူ့ရဲ့ခန္ဓာကိုယ်ရဲ့ဇီဝိတ္တရိအသက်တွေကင်းပြီးတော့တမလွန်ဘဝရောက်သေသွားတဲ့အခါမှာဒေရှာမနောနာသနာတိညာတိနံပရိဒေဝိတံ အဲ့ဒီလိုမွေးအရင်လဲတယ်လို့ပဲတဲ့သူကခန္ဓာဟောင်းကိုဆွန့်ပြီးတော့သူရောက်တဲ့ရောက်လိုက်တဲ့ဘဝကိုသွားတဲ့အခါမှာသူကတစုတွေပါးနဲ့ထိုးတာကိုလည်းပဲမသိဘူးမီးရှို့တာကိုလည်းပဲမသိဘူးကျွန်ုပ်တို့ဆွေမျိုးတွေကငိုတာကိုလည်းပဲအော်ငါရဲ့ဆွေမျိုးတွေကငါနားလေးလာပြီးတော့ငိုနေပါလားဆိုတာလည်းပဲမသိပါဘူးတဲ့အဲ့ဒါကြောင့်တတမဤတန်းနာသောစာမိကတောသောတတယာဂတိတဲ့ယခုတော့အဲ့ဒီသားဖြစ်တဲ့ပုဂ္ဂိုလ်ကသူသွားတဲ့နေရာကိုသွားပြီတဲ့သူ့ရဲ့ကုသိုလ်ကံအားလျော်ဆိုသူရောက်တဲ့ရောက်တဲ့နေရာသွားတာပဲတဲ့ဒါကိုကျွန်တော်ကဘာဖြစ်လို့ဝမ်းနေနေရမှာလဲဒီအကြောင်းကိုသိလို့ကျွန်တော်ဝမ်းမနေပါဘူးလို့ပြန်ပြီးတော့ပြောလိုက်တယ်အဲ့တော့ဒီပုံနာကြီးပြောတဲ့အခါမှာကတောတောတတယာဂတိတဲ့အကုသိုလ်ကံများတဲ့ပုဂ္ဂိုလ်ကပယ်လေးပါးသွားပြီးတော့ကုသိုလ်ကံများတဲ့ပုဂ္ဂိုလ်ကတရားတွေဘာတွေအထောက်ထားတဲ့ပုဂ္ဂိုလ်ကသီလတွေစင်ကြယ်တဲ့ပုဂ္ဂိုလ်ကတော့ကောင်းတဲ့ဂတိသွားမှာပဲတဲ့အဲ့ဒီလိုတူလန်းချောင်းချောင်းသွားတဲ့နေရာမှာကျွန်ုပ်ကဘာဖြစ်လို့ဝမ်းနေနေရမှာလဲဒီသားကဘွေရအရေးလဲပြီးတော့သွားတယ်လို့ပဲဒီခန္ဓာအောင်းကြီးဆွန့်ပြီးတော့ခန္ဓာတည့်ကျူသွားတာပါမောင်လို့ပြန်ပြောခဲ့တယ်အဲ့တော့တရားမင်းကအင်မတန်မှကြည်ညိုသွားတယ်ပေါ့အဲ့တော့နောက်ပြီးတော့အဲ့ဒီနန်းမှာထိုင်နေတဲ့ပုံနာကြီးရဲ့ဇနီးကိုမေးတယ်ပေါ့တခင်မတဲ့တင်ကတော့ဒီပုဂ္ဂိုလ်နဲ့ဘာတော်ပါတယ်ကျွန်ုပ်ကဒါသားတော်ပါတယ်ကျွန်ုပ်ငယ်ငယ်လေးလေးကကျွန်မဟာနှုတ်တိုက်ပြေးမွေးကြတဲ့သားဖြစ်ပါတယ်ထားပါတော့တဲ့ဖခင်ဖြစ်တဲ့သူကတော့ယောက်ျားမဟုတ်လို့ငိုတာထားပါတော့တဲ့မိခင်ဆိုတာတိတ်ပြီးတော့နှလုံးသားနုံညံ့တာပဲတင်ကဘာဖြစ်လို့ငိုရတာတော့လို့ပုံနှိမ်မကြီးမေးတော့ပုံနှိမ်မကြီးပြောတယ်အနဝိတောတတောအာဃာနနုံညာတောဤတောကတောယထာကတောတထာကတောတထာကာပရိဒေဝနာတဲ့အမောင်းနဲ့ဟောဒီသားဦးလေးတဲ့ကျွန်ုပ်တို့ရဲ့မိသားစုတဲ့ကျွန်ုပ်ဝမ်းနဲ့လာဖြစ်ဖြစ်ကျွန်မကဖိတ်ခေါ်တာလည်းမဟုတ်ပါဘူးတဲ့သူကသူသူကံလျောက်ကျွန်မတို့ဝမ်းမှာပရိသန်တွေတည်ပြီးတော့ကံအားလျော်ဆိုတာလာတာတဲ့အနနုံညာတော်ဤတော်ကတော်တဲ့ယခုလည်းပဲကျွန်မတို့ကသွားတော်လို့နှင်မထုတ်ပါပါပဲခုတော့လည်းပဲခွင့်မပြုပဲနဲ့သူကသူအသေးကြီးတော်လည်းပဲသွားတာပါပဲယထာကတော်တထာကတော်တထကာပရိဒေဝနာတဲ့အဲ့ဒီလိုသူကံအားလျော်စွာလာပြီးတော့သူပြန်ကျင်တဲ့အချိန်မှာကံအားလျော်စွာပြန်သွားတဲ့နေရာမှာငိုကြွေးနေလို့ဘာထူးမှလဲတဲ့ဒီသားကျွန်မတို့ငိုကြွေးတာကိုသိမှမဟုတ်ပါဘူးတဲ့အထူးအဖြစ်ဒီဇရက်တခုမှယထာတခုမှကားတခုမှလာပြီးတော့ခရီးတွေဆုံကြတာဒီလိုဆုံတာလည်းပဲသူအကြောင်းနဲ့သူကိစ္စနဲ့သူလာပြီးတော့ဆုံကြတာနောက်ဆုံးမှဘူတာရောက်တဲ့အခါမှာခီးဆုံးရောက်တဲ့အခါမှာကိုလန်းကိုသွားကြတဲ့အခါလည်းကိုကိစ္စနဲ့ကိုသွားကြတာဒီနေရာမှာသွားပြီးတော့ခဏလေးတွေ့တဲ့ပုံကိုဘာဖြစ်လို့ငိုကြွေးနေရမှာလဲယခုလည်းပဲကံအားလျော်စွာကျမတို့စီမခေါ်ဘဲနဲ့လာတယ်။ခုလည်းပဲမတနာပြန်ပြီးတော့နှင်မထုံဘဲနဲ့ဖွင့်ကြံပြပဲနဲ့ဒုက္ခနဲ့သူသွားတာ။အဲ့တော့ဘာငိုစရာရှိပါတည်းဆိုပြီးတော့ပုံလေးမှရပြန်ပြောလိုက်။အဲ့တော့တရားမင်းကလည်းပဲလူရောင်ဆောင်ပြီးတော့မေးနေရတော့အနည်းနည်းလေးမှရှိနေတယ်မျိုးသမီးလေးတယောက်။အဲ့ပုံနေပုံနာကြီးရဲ့သမီးပေါ့။တည်တဲ့ပုံကိုလည်းဆိုညီမတော်တဲ့ပုံကိုမေးတယ်။တင်ရတော့ဘာတော်တယ်ညီမဆိုတော့ကျမကသူ့ရဲ့ညီမတော်ပါလေ။အော်တဲ့နှမတွေဆိုတာမိမိတို့ရဲ့အကိုရင်းမောင်တွေကိုပို့ပြီးတော့ချစ်တတ်တာပဲ။ဘာဖြစ်လို့များမငိုတာတော့ဆိုတော့သစီရောရေကိတာအတန်တတမေကိမ့်ပလန်တီယာညာနိမိတ်တာသူရေဇာနံပင်ယောနောအရတိတီယာတဲ့အရှင်တဲ့တကယ်လို့များညီမငိုမယ်ဆိုလို့ရှိရင်တဲ့ဘာကျိုးတွေထွက်လာမှာလို့ဆိုတော့တကယ်လို့များရက်ဆက်ပြီးတော့တနေ့လည်းမဟုတ်တလားလည်းမဟုတ်ပြီးတော့ဝမ်းနဲ့ပူဆွေးပြီးတော့ငိုကြွေးနေမယ်ဆိုလို့ရှိရင်ကျမခန္ဓာကိုယ်ကြီးကပိန်ချုံသွားတော့မှာပေါ့တဲ့တတမေကိန်ပလန်တိယာတဲ့အဲ့ဒီလိုငိုလိုက်တဲ့အတွက်သူဟာအတ္တတွေပါပြန်ရှင်လာမယ်အကျိုးဆိုတာလည်းပဲမရှိနိုင်တော့ပါဘူးတဲ့ညာတိမိတ်တာသူရဲ့ဇာနံပင်ယောနောအရတိတိယာတဲ့ကျမမလေးတဲ့ကျမကိုချစ်ခင်တဲ့ဆွေမျိုးတွေမိတ်ဆွေတွေစိတ်နှလုံးသားကောင်းတဲ့ပုဂ္ဂိုလ်တွေနှလုံးသားကောင်းတဲ့ပုဂ္ဂိုလ်တွေရှိကြတယ်တဲ့အဲ့ဒီကျမရဲ့ချစ်သူတွေကကျမရဲ့မိတ်ဆွေတွေမိဘတွေဆွေမျိုးတွေကကျမငိုတာကိုကြည့်ပြီးတော့သူတို့လည်းပဲစိတ်ပြဲအားငယ်သွားကြတော့မှာပေါ့တဲ့အဲ့တော့ဆွေမျိုးတွေစိတ်ပြဲအားငယ်မယ်လို့ကျမဘာလို့လုပ်ရမှာလဲ။ तू ဟာကျမတို့ငိုတာကိုလည်းမသိဘူး။ तू လမ်းကြောင်းကြောင်းသွားပါပြီလို့အဲ့ဒီနှမဖြစ်တဲ့လူကလည်းပြန်ပြောလိုက်။ဒါတွေကဘာဖြစ်လို့ပြန်ပြောနိုင်တာလို့ဆိုတော့မရဏတတိတေခြင်းတရားကိုအမြဲတမ်းဆင်ခြင်အောင်မြင်တဲ့ပုဂ္ဂိုလ်တွေဖြစ်တော့ယခုလိုမိမိတို့ရဲ့သားမိမိတို့ရဲ့မောင်မိမိတို့ရဲ့ခင်ပွန်းတည်တဲ့အခါမှာတတိတွေသိရှိပြီးတော့ကိုလှုပ်တဲ့လှုပ်ထိုက်တဲ့တရားတွေကိုလှုပ်သွားတယ်ဒါပါလဲဆိုတော့မရဏတတိတေခြင်းတရားကိုအောင်မြင်တဲ့အကျိုးတွေတဲ့နောက်တရားမင်းကအဲ့ဒီမျိုးသမီးကိုမေးပြီးတော့ဘုသူ့ကိုထက်မေးလို့ဆိုတော့အဲ့ဒီတည်သွားတဲ့ပုဂ္ဂိုလ်ရဲ့မျိုးသမီးကိုမေးတယ်မေးတော့တင်းကဘာတော်တယ်ဆိုကျမဇနီးတော်ပါတယ်တဲ့အော်ဇနီးဆိုတာလင်းတယ်လို့ရှိရင်ရွှေတောင်ကြီးပြိုးတယ်လို့ပဲတဲ့အကူရသိမ့်တယ်တင်းကဘာလို့ငိုတာတော့ဆိုတော့ ကျထာတိဒါရကိုစန္ဒံဒီစန္ဒမနုရောတတိဧဝံတံပရာမေဝေတံယောပိဒမနုသောစတိတဲ့အရှင်တဲ့ကျမတို့ကလေးလေးတယောက်ရှိတယ်ဆိုကြပါဘူးတဲ့ဘာမှနားမလဲတဲ့ကလေးလေးမိခင်ရဲ့ရင်ခွင်ထဲမှာထိုင်ပြီးတော့ကောင်းကင်ပေါ်မှာသွားနေတဲ့လက်ပြဝင်ကြီးကိုဒီလာကြီးကိုယူပေးလက်ပြဝင်ကြီးကိုယူပေးလို့ပေါ်ပြီးတော့ငိုတယ်လို့ပါပဲတဲ့ တကယ်လို့တမလုံးဘဝပြောင်းသွားတယ်ပုံကိုယ်တွေကိုတောင်းတပြီးတော့ငိုကြွေးဝမ်းနေနေမယ်ဆိုလို့ရှိရင်ကျမတို့ဟာအဲ့ဒီလာမင်းကြီးကိုလက်ပြဝင်ကြီးကိုယူပေးလို့ပေါ်နေတဲ့ကလေးတွေတောင်မှပို့ပြီးတော့မိုက်ရကြပါတယ်။ဘာဖြစ်လို့လဲဆိုတော့ကလေးကသူမြင်တဲ့လက်ပြဝင်ကြီးကိုတောင်းတာပါတဲ့ကျမတို့ကတော့သေသွားတဲ့ပုံကိုဆိုတာသူကတိတူရောက်သွားတာဘယ်ကတိရောက်မှလည်းမသိဘူး။အဲ့ဒီလိုဘယ်ရောက်သ ြစ်ပြီးသူ့ရဲ့ကံအားလျော်ဆိုသွားတာပါပဲဒါကြောင့်ကြောင့်ဟိုတာပါလို့ရှင်းပြတော့တရားမြတ်လေးအဲ့ဒီအယူသမီးကိုလည်းတိတ်ပြီးတော့ကြည်ညိုသွားတယ်နောက်ဆုံးဖြစ်တဲ့ကျွန်မမမေးတင်ကဘာတော်တယ်လဲဆိုကျွန်မတခင်ရဲ့ကျွန်မတော်ပါတယ်ဘာဖြစ်လို့မမူတာလဲတင်ကို तू ကနှိမ့်ဆက်တရားလေဒါမှမဟုတ်လည်းပဲသူသေးသွားလို့တရားငါတခင်ဘုလက်ကလွတ်ပြီဆိုပြီးတော့အင်မတန်မှကြမ်းတမ်းတဲ့လက်ကလွတ်ပြီဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေတာလား။အိုးတဲ့ဒီလိုမပြောပါနဲ့။ကျမရဲ့ရှင်တခင်ကခန္ဒီတိတ်ပြီးတော့သီးခံတယ်။မေတ္တာတရားကျမဘုံမှာတိတ်ပြီးတော့လိုလားတယ်။အနုတ္တရာကျမဘုံမှာလည်းတိတ်ပြီးတော့ကရုဏာတရားနဲ့စောင့်ရှောက်နေတာပါ။ကျမတိတ်ချစ်ပါတယ်။ဘလောက်တိတ်ချစ်တော့ဆိုတော့ခုသေးသွားတဲ့ပုဂ္ဂိုလ်ကျမသားရင်းလောက်ကိုချစ်ပါတယ်။အဲ့ဒီလိုဆိုဘာဖြစ်လို့မမူတာတော့လို့တရားမြတ်ကပြောတော့ယထာဘိလကဂုံဘောဘိညောအပရိတန်တိယောဧဝံတံမရမေဝိတံယောပိသောပိတမနုသောစတိအရှင်တဲ့သိတယ်ဆိုတာမထူးဆန်းပါဘူးတဲ့ရေအိုကြီးကိုအပေါ်မြောက်ပြီးတော့ချလိုက်တဲ့အခါ89ပြားကွဲသွားတဲ့ရေအိုဟာပြန်ပြီးတော့ဆက်ပြီးမဲ့ပကတိမရတူပါပဲတဲ့သေသွားတဲ့ပုဂ္ဂိုလ်ကလည်းပဲပြန်ပြီးတော့ငိုကြွေးပူဆွေးနေပြီမဲ့လို့ပြန်ပြီးတော့အသက်မရှင်နိုင်ပါဘူးတဲ့တကူးရှိတဲ့ပုဂ္ဂိုလ်ကြီးရဲ့ရေအိုကွဲကြီးကိုရေအိုကောင်းဖြစ်အောင်ပြန်ပြီးတော့လုံနိုင်တောင်မှသေသွားတဲ့ပုဂ္ဂိုလ်ဘေထာဝရဘုရားတခင်မှပြန်ပြီးတော့ကောင်းအောင်မလုပ်နိုင်ဘူးအလုံးသေသွားတဲ့ပုဂ္ဂိုလ်ငိုကြွေးနေလို့ရှိရင်ကွဲနေတဲ့ရေအိုကြီးပြန်ပြီးတော့မဆက်လို့ငိုကြွေးတာနဲ့အတူတူပါပဲတဲ့ဒါကြောင့်မို့ကျမငိုတာပါကျမငိုတာလည်းပဲအရှင်တခင်အတိမှမဟုတ်ပါဘူးသူကတိတူသွားပါတယ်လို့ကျမကလည်းပြန်ပြောခဲ့တယ်အဲ့ဒီတော့တရားမြတ်ကအာသင်တို့ကတိတ်ပြီးတော့မရဏတတိပွားများကြတာပဲဒါနကိုလည်းပဲဆက်ပြီးတော့ပြုကြပါသီလကိုလည်းပဲစောင့်တည်ကြပါဥပုံနေတိုင်းဒီပုဂ္ဂိုလ်လည်းပဲကြိုးစားပြီးတော့စောင့်တည်ကြပါနောက်ပြီးတော့ဟောဒီမမေ့မလျော့နဲ့မရဏတတိကိုလည်းပဲဆက်ပြီးတော့ပွားများကြပါသင်တို့အိမ်မှာသင်တို့လုံးစရာမလိုအောင်ငါယတနာတွေဖြည့်ခဲ့ပါမယ်ဆိုပြီးတော့သူတို့အိမ်မှာယတနာတွေဖြည့်ပြီးတော့တရားမြတ်အဲ့ဒီမိသားစုပေါ်မှာတိတ်ပြီးတော့ကြည်ညိုပြီးတော့ပူဇော်ပြီးတော့ပြန်သွားခဲ့ပါဒါပါလဲဆိုတော့မရဏတတိဘာဝနာပွားခြင်းရဲ့အကျိုးတဲ့ကျင်းနေလည်းပဲရွှေစင်ဒီသာသနာ့ရည်တံမှာလာပြီးတော့တရားအထုတ်ကြတဲ့ယောဂီတို့ရောစင်ဒီလည်းပဲမိမိတို့ယခုဘုန်းကြီးကမရဏတတိပွားများဖို့မြတ်စွာဘုရားကဘလို့ပွားများမှသာဓုခေါ်ဖို့ပွားများလိုက်လို့ရှိရင်ဘလို့အကျိုးတွေရဖို့ဘုန်းကြီးကတစ်ဆင့်ပြန်လည်ပြီးတော့ဟောကြားပေးပါပြီ။ဒါကြောင့်မရဏတတိတည်ခြင်းသဘောတရားကိုအောက်မြင်တာအမင်္ဂလာမဟုတ်ဘူး။ငါတို့ဒီနေ့တည်ရမှာအဲ့ဒီလိုမတည်ခင်ချိန်တွင်းမှာဟောဒီဇတ်တော်တွေမှာလာတယ်လို့ပဲငါတို့ကတည်ခြင်းသဘောတရားတွေကိုအောက်မြင်ပြီးတော့မတည်ခင်မှာငါတို့တလုံးစားတွင်ရှူဆိုင်တွင်မှာမတည်ခင်ကွေးတော့လည်းမဆန့်ငယ်ဆန့်တော့လည်းမပွေးမပွေးခင်မှာငါတို့မသေးဘူးမှာဘာလို့ ਆ မလဲဆိုတော့လုံတဲ့လုံတဲ့ဌာနတိလဘာဝနာတွေကိုရက်ရွှေပြီးတော့လရွှေပြီးတော့နှစ်ရွှေပြီးတော့မလုံပဲနဲ့ယနေ့ပင်စူးစမ်းတော့မယ်လို့စူးစမ်းပြီးတော့အဲ့ဒီလိုနှလုံးသွင်းပြီးတော့ဝိပဿနာတရားများကိုဆက်လက်အားထုတ်နိုင်ကြပါစေဒါနတရားများကိုလည်းပဲစွန့်အားရှိတဲ့မြတ်စူးစမ်းလှူဒန်းနိုင်ကြပါစေတိလတရားများကိုလည်းပဲစူးစမ်းပြီးတော့ခါဝတ်ပစုတဲ့သူမြဲအောင်လုံခြုံအောင်အားထုတ်နိုင်ကြပါစေဝိပဿနာတရားများကိုလည်းပဲစူးစမ်းအားထုတ်နိုင်ကြပါစေအဲ့ဒီလိုမရဏတတိပွားပြီးတော့လင်းလင်းလင်းလင်းရက်မရွှေ့နေမရွှေ့နေမရွှေ့ပဲနဲ့ဒါနတိလဘာဝနာတရားတွေကိုစူးစမ်းအားထုတ်ပြီးခန္ဓာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုယောက်ျောင်းဘုရောကောင်းတရားများကိုတနေ့တည်းတနေ့တည်းတရက်တည်းတည်းရဲ့ပြင်းပြန်ကျိုးကိုအားထုတ်နိုင်ကြပါစေကုန်သတည်း